Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2020ခုနှစ်နိုဝင်ဘာလ29ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ32.40-48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များရှင်လန်းချက်မြေချပါစေရှင်။အမေရိကန်ပြည်ထောင်စုမှာ COVID-19 အခြေအနေအရ VOA စီစဉ်တွေကိုပုံစံသစ်နဲ့ထုတ်လွှင့်ပေးနေပါတယ်။အခုအရေးဆုံးတော့ထိတ်တန့်ရောင်နိုင်ငံတကာသတင်းတွေကိုတင်ပြပေးပါမယ်ရှင်။ကျွန်မသင်္ကီးထိုက်ပါ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုသစ်တွေတိုးလာတာကြောင့်သတင်းသုံးပတ်ကြာမလို့အဖဲအိမ်ပြင်မထွက်ရညွှန်ကြားချက်သစ်ထုတ်ပြန်ထားပြီးတနင်္လာနေ့မှာစတင်သက်ရောက်ပါတယ်။ Los Angeles မှာ COVID-19 ဖြစ်ပွားမှုကပြန်ညာနေ့စဉ် 4,500 နဲ့9ရက်ဆက်တိုက်ဖြစ်လာရင်တားမြစ်ကန့်သတ်ချက်သစ်ထုတ်မယ်လို့အရင်ကတည်းကပြောဆိုထားတာမှာပြီးခဲ့တဲ့တောက်ကြနေ့က9ရက်ဆက်တိုက်ကူးစက်ဖြစ်ပွားမှုနှုန်းကတရက်ကိုပြန်ညာ 4,952 ဦးရှိခဲ့ပါတယ်။အခုညင်ကြားချက်တဲ့အရာတိမ်ထဲမှာနေသူတွေမဟုတ်ရင်အပြင်မှာရောအိမ်မှာပါစူဝေးခွင့်တားမြစ်ထားပါတယ်မရှိမဖြစ်ပစ္စည်းတွေရောင်းချတဲ့ဈေးဆိုင်တွေဆက်ဖွင့်ခွင့်ပြုထားပေမဲ့ပုံမှန်လက်ခံတဲ့ဈေးဝယ်သူအရေးအတွက်ကိုထပ်ဝက်လျှော့ချလက်ခံရမှာဖြစ်ပါတယ်အားလိုက်ရဲ့ဈေးဝယ်ရာသီတွင်ဖွင့်ခွင့်ဆက်ပေးထားပေမဲ့တခြားလက်လီဆိုင်တွေကတော့ပုံမှန်ဖောက်တဲ့အဝင်ရဲ့20ရာခိုင်နှုန်းထိလျှော့ချလက်ခံရမှာဖြစ်ပါတယ်အားလိုက်ရဲ့ကာလအတွင်းမှာCOVID-19 ဖြစ်ပွားမှုတက်ကပုံမှန်ထက်ရော့လာနိုင်ခြေရှိပေမဲ့ဒီရေတွက်ကအမေရိကန်ရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအခြေအနေမှန်ကိုထင်ရှားမှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကပြောဆိုထားပါတယ်။ John Hopkins တက္ကသိုလ်ရဲ့အစည်းအဝေးအရအမေရိကန်မှာစနေနေ့အထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ73သန်းကျော်ရှိသွားပြီလို့ဖော်ပြထားပြီးကမ္ဘာမှာကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မှာစနေနေ့ကကိုဗစ် -19 အရေးအသွားလာကန့်သတ်တားမြစ်ချက်တွေနဲ့ကာကွယ်ဆေးထိုးရေးကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေအတွင်းရဲတပ်ဖွဲ့ကလူပေါင်း60ကျော်ဖမ်းဆီးခဲ့ပါတယ်။ဖမ်းခံရတဲ့အရေးအတွက်ထပ်တိုးနိုင်တယ်လို့လည်းရဲအဖွဲ့ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ဆိုင်ရာတားမြစ်ကန့်သတ်ချက်တွေကိုဖောက်ပြန်မှုအပါအဝင်တခြားဆွဲချက်တွေနဲ့ပါဖမ်းဆီးတာလို့လည်းရဲအဖွဲ့ကပြောပါတယ်။အင်္ဂလန်မှာလက်ရှိချမှတ်ထားတဲ့အသွားလာကန့်သတ်တားမြစ်ချက်ကဒီဇင်ဘာလ2ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ် We're sick and tired of being abused. We're sick and tired. ကိုရိုနာဗိုင်းရပ်စ်အရတားမြစ်ကန့်သတ်ချက်တွေဟာမတရားဖိနှိပ်ချေလည်နေတာဖြစ်ပြီးစိုးရိမ်ကြောင်ချစိတ်နဲ့ညီနေရတာတွေကိုစိတ်ကုန်နေပြီလို့ဆန္ဒပြသူတဦးပြောသွားတာပါဆန္ဒပြသူ300နဲ့400ကျားရှိမယ်လို့လည်းရဲတပ်ဖွဲ့ကခန့်မှန်းပါတယ်ကမ္ဘာမှာ COVID-19 ဖြစ်ပွားမှုဒုတိယအဆိုးဆုံးဖြစ်တဲ့ဥရောပမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူဟာစနေနေ့မှာ4သိန်းကျော်ကိုရောက်ရှိခဲ့ပါတယ်။အီရန်အစိုးရရဲ့ဖျက်သိမ်းထားတဲ့စစ်တပ်နျူကလ িয়ার အစီအစဉ်နဲ့ဆက်နွယ်တဲ့သိပ္ပံပညာရှင်အသက်ခံရမှုရဲ့နောက်ကွယ်ကစီးဆင်းသူတွေကိုပြက်ပြက်သားသားပြစ်ဒဏ်ခတ်ဖို့အီရန်ဘာသာရေးကောင်ဆောင်အယာတိုလာအလီခါမီနီကစနေနေ့မှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကသိပ္ပံပညာရှင်motion factory ဇာတ်တက်ဖြတ်ခရမှုအတွေ့အစ္စရေးကိုအပြစ်ဖို့ထားပါတယ်။အီရန်ဆိုရရဲ့နျူကလ িয়ার အစီအစဉ်ပေါ်တင်မာမှုတွေကြာပြီးခဲ့တဲ့10နှစ်တုန်းကလည်းအီရန်သိပ္ပံပညာရှင်တွေကိုတက်ဖြတ်တယ်လို့တန်တရားရှိခံထားရတဲ့အစ္စရေးဘက်ကတော့မှတ်ချက်ပေးပြောဆိုမှုမရှိသေးပါဘူး။ပြီးခဲ့တဲ့တောက်ချာနေ့တိုက်ခိုက်မှုကစစ်တပ်ပုံစံ6မြောင်းတိုက်ခိုက်မှုဖြစ်တဲ့အသေးချအကွက်ချစီစဉ်ထားတဲ့လက္ခဏာတွေတွေ့ရပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်လက်ထက်အမေရိကန်နဲ့အီရန်ကြားဆက်ဆံရေးအဆင်မပြေဖြစ်နေခြင်းအခုလိုအီရန်သိပ္ပံပညာရှင်တဦးတပ်ဖြတ်ခံရမှုဟာဆိုရင်တင်းမာမှုထပ်ဖြစ်လာနိုင်တဲ့ချင်းချောက်မှုလည်းဖြစ်ပါတယ်။သမ္မတထရန့်နှုတ်ထွက်ထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုပြန်လည်ပါဝင်နိုင်တယ်ဆိုတဲ့သဘောမျိုးအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဘက်ကပြောဆိုထားခြင်းလည်းဖြစ်ပါတယ်။အမေရိကန်စစ်ထနာချုပ်ပန်တဂွန်ကတော့USS Nimitz လေယာဉ်တင်သင်္ဘောကိုအရှေ့အလယ်ပိုင်းကိုလွှတ်ထားကြောင်းစနေနေ့အစောပိုင်းမှာပြောပါတယ်။ Ethiopia နိုင်ငံ Tigray ဒေသရဲ့မြို့တော် Mekelle ကိုပြည်ထောင်စုအစိုးရတပ်ဖွဲ့တွေကအပြည့်အဝထိန်းချုပ်လိုက်ပြီလို့ဝန်ကြီးချုပ်နဲ့စစ်တပ်အကြီးအကဲကစနေနေ့နောက်ပိုင်းမှာပြောပါတယ်။ ပြည်ထောင်စုအစိုးရတပ်ကဒေသရင်းမှာအပိသက်ထိုးစစ်ဆင်နေပြီးလူဦးရေ9သိန်းရှိတဲ့မီခီလီမျိုးကအရက်သားတွေကိုကာကွယ်ပေးမယ်လို့အစိုးပိုင်းမှအာဏာပိုင်တို့ကပြောဆိုထားတာပါ။ပြီးခဲ့တဲ့သတင်းသုံးပတ်လုံးအစိုးရတပ်တွေနဲ့တိုက်နေတဲ့မြောက်ပိုင်းဒေသကတီဂရီယန်တပ်တွေဘက်ကတော့လက်တလောပြောဆိုချက်မရှိသေးပါဘူး။ရိုမန်ကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယဟမင်းကြီးဖရန်စစ်စကစနေနေ့မှာယဟန်မင်းအမတ်73ပါးကိုထပ်မံခန့်အပ်ပါတယ်။ကက်သလစ်ကျောင်းတော်ရဲ့ယာရူကြီးပိုင်တာဝန်အနှင်းခံရတဲ့အထင်မှာအာဖရိကန်အမေရိကန်တဦးလည်းပထမဆုံးအနေနဲ့ပါဝင်လာပါတယ်
။ Cammina insieme, insieme, non sbaglia strada.
အခုလိုယဟမင်းအမတ်တွေထပ်ပြီးတိုးချဲ့ခံထားမှုဟာဆိုရင်တစ်ချိန်မှာပိုယဟမင်းကြီးဖရန်စစ်ကိုဆက်ခံမဲ့ပိုယဟမင်းကြီးတည်ရွေးချယ်ရမယ့်အဖွဲ့တွင်မှာတော့တက်ရောက်မှုရှိစေပါတယ်။ယဟမင်းအမတ်တွေခန့်အပ်ပွဲကိုတော့ COVID-19 အခြေအနေအရအကြီးဆုံးစီစဉ်ခဲ့ပါတယ်။
ကန်တမ်းနဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 8.13 လိုင်းဒိုမီတာ58 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။စင်တော်ဝင်းမင်းပါ။ဒီနေ့ကနေမနေ့ပိုင်း VOA American တရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါလေ။မြန်မာနိုင်ငံမှာကိုဗစ်ရောဂါကာကွယ်ထိန်းချုပ်ရေးအတွက်အိမ်မှာနေဖို့နဲ့အသွားအလာအပါဝင်ကန့်သတ်ထားတာတွေကိုအရင်ဒီလကုန်ကနေအခုရှေ့လဒီဇင်ဘာလလယ်အထိဒီရောဂါထိန်းချုပ်ရေးအစိုးရထိပ်ဆုံးကော်မတီကမနေ့ကသက်တမ်းတိုးလိုက်ပါတယ်။ဒီအိမ်မှာနေဖို့ကန့်သတ်ထားတဲ့အထက်မှာအဓိကအဖြစ်များဆုံးရန်ကုန်တိုင်းကမြို့နယ်အများစုအဓိကအဖြစ်များခဲ့တဲ့ရခိုင်ပြည်နယ်နဲ့နောက်အဖြစ်များလာနေတဲ့မန္တလေးပဲခူးအေရီတိုင်းတွေနဲ့မိုးပြည်နယ်တို့ကမြို့တချို့ပါဝင်မြို့စုစုပေါင်း84မြို့ပါဝင်ပြီးအလုံးနဲ့ကျန်းမာရေးကလွှဲရင်အပြည့်မထွက်ကြဖို့ညွှန်ကြားထားပါတယ်။အခုလိုဒီဇင်ဘာ15ရက်နေ့ထိကိုဗစ်ဆိုင်ရာမျိုးသားအဆင့်ဘူကော်မတီကထပ်မံသတင်းတိုးထုတ်ပြန်ရတဲ့အပေါ်ဒီလူနာတွေကိုအဖြစ်အများဆုံးရန်ကုန်မှာကင်တွယ်စီမံနေရတဲ့ရန်ကုန်စည်ယုံကြီးရေးပေါ်ကုသမှုဌာနကဒေါက်တာမမော်ဦးက
မိန်ကြော်ညာစာတွေကိုမကြာခဏထုတ်နေရခြင်းအားလည်းပဲတစ်ပြေးတစ်ပြေးနဲ့ရိုးမြဲရိုးအီလာသလားလို့ကလေးမထူတော့တယ်လို့မျိုးများတင်နေတာတကယ်တော့ဒီရီကိုလိုက်နာလိုက်ခြင်းအပြင်အများကြီးထူတယ်ဟုတ်တယ်လူနာရီအတွက်နဲ့ဒီရောက်ရှိလာတဲ့လူနာရီရဲ့ရောဂါရာသွေးနေမေးဘလို့ကူတာလဲစုံစမ်းကြည့်တဲ့အခါမှာလူစုလူဝေးနဲ့ပတ်သက်နေတဲ့ကိစ္စတွေအများကြီးရှိတယ
်အခုလိုလိုက်နာဖို့တိုက်တွန်းလိုက်ချိန်မှာကိုဗစ် -19 ရောဂါကူးစက်သူတွေ1344ဦးမနေ့ကထပ်တိုးပြီးသေဆုံးသူကလည်း22ဦးထပ်တိုးခဲ့တယ်လို့ကျန်းမာရေးနဲ့အာဆာဝန်ကြီးဌာနကမနေ့ည8နာရီကထုတ်ပြန်ခဲ့ပါတယ်ဒီထုတ်ပြန်ချက်အရသေဆုံးသူတွေထဲမှာ18ဦးကယောဂအခမ်းရှိသူတွေဖြစ်ပြီးစစ်ဆေးတက်ခွဲနမူနာပေါင်း 18,924 ခုကိုစစ်ဆေးခဲ့တဲ့ထဲကအခုလိုတွေ့ရှိကအခုအချိန်ထိစုစုပေါင်းတက်ခွဲနမူနာပေါင်း 133,000 ကျော်စစ်ဆေးခဲ့ပြီးပါပြီခင်ဗျာမြန်မာနိုင်ငံကရေဂျာ10ဦးအိန္ဒိယနိုင်ငံထဲမှာဖက်စီခံခဲ့ရမှာမိန်းကလေး2ပါဝင်ကလေး9ဦးနဲ့မျိုးသမီး2ပါဝင်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နဲ့ဆက်နေကနေတဲ့အိန္ဒိယနိုင်ငံဘက်အာသန်ပြည်နယ်ဟေလာခန္တီမျိုးကရဲရရှိကဒီရိုဟင်ဂျာတွေကိုမဆာပါရွာကအိမ်တိမ်မှာတဲခုံနေစဉ်ဖမ်းမိခဲ့တာလို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီရရှိဖာဘီဒရာခူမာနတ်ကပဲအဂလာဘာရဲစခန်းလောက်မှာရှိတဲ့ဒီရွာတွေက MD Yusuf Ali Mazumda အိမ်မှာခိုးအောင်နေကြောင်းသတင်းပေးလာလို့အခုလိုဖမ်းဆီးခဲ့တာလို့ဆိုပါတယ်။ဒီအိမ်ပိုင်ရှင်ကတော့ထွက်ပြေးခဲ့ပေမဲ့သူ့ညီကိုတူဖမ်းခံခဲ့ရတယ်လို့ဆိုပါတယ်။ကလေးငါးဦးကတော့မနေ့ကနေ16နှစ်အရွယ်အထိဖြစ်ကြပြီးနောက်အသက်40အရွယ်ဘိုဒီအလုံးအသက်32နှစ်အရွယ်ဇာဒီအလုံးနဲ့အသက်28နှစ်အရွယ်သူဇနီအနိုဝါရာဘီဂမ်တို့ဖြစ်တယ်လို့ဆိုပါတယ်ဒီဖမ်းခံရသူတွေအနေနဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကရွာမှာနေခဲ့တယ်လို့ဒီရဲရရှိကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာအင်ဒိုနီးရှားနိုင်ငံလေပိုင်းဝေးလံခေါင်ဖျားဒေသမှာ IS Islamic စစ်သည်ကြတန်တရားရှိသူတွေလက်ချက်နဲ့လူလေးဦးတည်ဆုံးခဲ့တယ်လို့အရာရှိတွေကဆိုပါတယ်။နိုင်ငံလယ်ပိုင်းဆူလာဝါစီပြည်နယ်ကလူသူရောက်ပေါက်နေတဲ့ရွာတရွာမှာအခုလိုဖြစ်ခဲ့ပြီးတန်တရားရှိထားတဲ့ဒီ IS အဖွဲ့နဲ့ဆက်ဆက်တဲ့အဖွဲ့ဝင်ဖြစ်နိုင်သူတွေကိုရဲတွေကလိုက်လံရှာဖွေနေပါတယ်။ဒီအင်ဒိုနီးရှားအရာရှိတွေကပဲအိမ်6လုံးနဲ့မိရှုခံခဲ့ရမှာခရစ်ယာန်ဖျားချောင်းဖြစ်အသုံးပြုခဲ့တဲ့နေရာတစ်ခုလည်းပါသွားခဲ့တယ်လို့ဆိုပါတယ်။ဒီဆူလာဝါစီပြည်နယ်ရဲမှူးကြီး Abdul Rahman Basso က မနေ့က VOA ကိုပြောရမှာစီရီမြို့မှာရှိတဲ့ဒီလမ်းဘန်ထန်ကိုအရွာမှာတောက်ကြနေမနေ့9နိုင်ကအခုလိုဖြစ်ခဲ့ပြီးတဝူးကိုခေါင်းဖြတ်သက်ကနောက်တူးကိုမိရှုတက်ခဲ့တယ်လို့ဆိုပါတယ်မျက်မြင်သက်သေတွေထွက်ဆိုချက်အရဒီတိုက်ခိုက်သူရှေဦးဟာ MIT လို့သူကခေါ်တဲ့အရှေ့အင်ဒိုနီးရှားမူဂျာဟာဒင်းအဖွဲ့ကဖြစ်တယ်လို့စစ်ဆေးရာရှိတွေကယူဆထားပါတယ်ဒီရဲမှုကြီးကပဲအခုလိုလူမဆန်တဲ့စစ်သွေးကြလူရဲအပေါ်လုံးဝရှုတ်ချတဲ့ဒေသခံပြည်သူတွေအနေနဲ့စိုးရင်ထိုင်လည်မှုမရှိအောင်လုံခြုံရေးဖြည့်ဆည်းပေးသွားမယ်လို့ဆိုပါတယ်ခင်ဗျာထိုင်းနိုင်ငံမှာတော့အစိုးရဆက်ကျင်ဆန္ဒပြသူတွေအနေနဲ့မနေ့ကညီညီညာတန်းစီချီတက်ကဝင်းကြီးချုပ်ထပ်ပေးရေးဖွဲ့စည်းပုံအသေးဆွဲရေးနဲ့ဘီရင်စနစ်ပြောင်းလဲရေးမေကွန်းတွေကိုဟောပြောခဲ့ကြပါတယ်ဆီယနာသိန်းကောင်းဆောင်ဟောင်းဝင်းကြီးချုပ်ပရာဂျုတ်ချန်ဝချာအနေနဲ့ဥပဒေသုံးနှိမ်နင်းဖို့ချင်းချောက်တာအပြင်အရင်ဆန္ဒပြခေါင်းဆောင်များစွာကိုဘီရင်စနစ်စော်ကားမှုနဲ့တရားစွဲခဲ့ပေမဲ့ဒီဆန္ဒပြပွဲတွေဟာဒီသတင်းပတ်ထဲပိုအင်အားကောင်းလာနေပါတယ်။ရာကနန်းတွေနဲ့ခြေတဲ့ဆန္ဒပြသူတွေအနေနဲ့လည်းဘန်ကောက်မြို့အနောက်မြောက်နဲ့အရှေ့တောင်ဘက်ရှိနွန်ထဘူရီနဲ့ဘဂနာရက်တွေမှာစစ်ဝေးဆန္ဒပြခဲ့ကြပါတယ်။အသက်24နှစ်ရဲ့မကြာခင်ကဖွဲ့ရခဲ့တဲ့အေးလို့သူ့အိမ်ထဲမှာပြောလာတဲ့အကြောင်းတွေကဒီဖောက်ပြန်တဲ့အာဏာရှင်စနစ်တန်နှစ်ပေါင်းကြာရှည်ခံစားလာနေရပြီးဒါကြောင့်ပြည်သူအသံကိုထင်ဟပ်စေမဲ့ရွေးကောက်ပွဲတွေအလိုရှိတယ်လို့ဟောပြောခဲ့ပါတယ်။ဒီဆန္ဒပြသူတွေကဝင်းကြီးချုပ်ပရာယတ်အနေနဲ့သူ့အာဏာသိမ်းအစိုးရကိုတရားဝင်စေဖို့စိတ်ကြိုက်ဖွဲ့စည်းပုံနဲ့ရွေးကောက်ပွဲကျင်းပခဲ့တာဖြစ်တယ်လို့ဆိုနေချိန်မှာဝင်းကြီးချုပ်ဘက်ကတော့မဲပေးခဲ့တာကတရားမျှတမှုရှိတာမို့နှုတ်ထွက်စရာမလိုဘူးလို့ပြန်ပြောထားပါတယ်။ဘုရင်နန်းတော်အနေနဲ့တော့ဘလို့ကြီးညာချက်မှမထုတ်ပေမဲ့လက်ရှိဘုရင်ကတော့ဒီဆန္ဒပြသူတွေအပေါ်လဲအားလုံးလိုပဲမေတ္တာထားပါတယ်လို့ပြောခဲ့ပါတယ်။တနင်္ဂနွေမနေ့ကင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျမြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးကိုဗစ်တွေ့တာရန်ကုန်အပြင်အခြားမြို့ကြီးတချို့မှာပိုများလာပြီးကိုဗစ်ကာကွယ်ထိန်းချုပ်ရေးအိမ်မာနေဖို့အပါအဝင်ကန့်သတ်ချက်တွေကိုဒီဇင်ဘာ15ရက်ထိထပ်တိုးလိုက်ပါတယ်လက်ရှိကိုဗစ်ဒိုးလာမှုရဲ့ထူးခြားမှုပေါ်ရန်ကုန်ပြည်သူ့ဆေးရုံကြီးရေးပေါ်ဌာနမှူးဒေါက်တာမမောဦးကအခုလိုစရှင်းပြပါတယ်
ကျွန်တော်ရုပ်ကပွဲပြီးတဲ့နောက်ပိုင်းမှာဒီပို့တွေ့လူနာရေးအတွက်ကတဖြည်းဖြည်းနဲ့ပြန်ပြီးတော့တိုးလာတာ1500နေစဉ်နေတိုင်းဖြစ်နေတာဒါနဲ့ပိုထူးခြားတဲ့သဘောကရုပ်ကပွဲမတိုင်ခင်လုံးကကိုဗစ်အဒီပြုလူနာကရန်ကုန်တိုင်းမှာသာအများဆုံးဖြစ်ပြီးတော့ကျန်တဲ့တိုင်းနဲ့ပြည်နယ်တွေမှာ10ခန်းလောက်ပဲရှိမန္တလေးတိုင်းဆိုရင်တော့10ခန်းလောက်ပဲရှိရနေပြီးတော့ရုပ်ကပွဲတိုင်းကလုံးလုပ်ပြီးတဲ့နောက်ပိုင်းမှာမကွေးတိုင်းတို့ပဲခူးတိုင်းတို့အပါဝဲမန္တလေးတိုင်းကပုံများလာပြီးမန္တလေးတိုင်းမှာတနည်းဟိုအယောက်200ဝန်းကျင်ဖြစ်လာတယ်ဆိုတာကဒီရရဲ့ကျိုးဆက်တစ်ခုလည်းဖြစ်ကောင်းဖြစ်နိုင်တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလိုပြန်များလာတယ်ထင်လဲ
နောက်တစ်မျိုးကတော့လူတွေရဲ့ဒီ social distancing တို့လူစုလူဝေးကိုရှောင်တာတို့ master တာတို့လက်ဆေးတာတို့ဆိုတဲ့အလေးအကျင့်တွေကတပြေးတပြေးနဲ့နည်းလာတာကိုကျွန်တော်တို့တွေ့ရတယ်ရန်ကုန်မြို့မှာဆိုရင်လည်းပဲကားတွေရောစတိုးဆိုင်တွေရောရှိတဲ့နေရာတွေရောတော်တော်များများပြန်ပြီးတော့စီနေတဲ့အခြေအနေကိုတွေ့ရတာတော့ကျမရေရှုတော့ကြည့်မယ်ဆိုရင်တော့ကျွန်တော်တို့ကစိုးရိမ်တဲ့အခြေအနေမှာရှိတယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ဒီလိုတက်လာတဲ့အခြေအနေတွေတပြေးတပြေးနဲ့ကျွန်တော်တို့နိုင်တဲ့ပမာဏနဲ့ပို့ပြီးတော့ညားလာတဲ့အခြေမျိုးကြရင်နိုင်ငံတော်အတွက်ကတိုင်းနဲ့ပြည်နယ်ဒေသတွေအတွက်ကိုစေယုံစီကံဆရာဝန်တွေအတွက်ကိုဘလို့ပဲဝန်ပိနိုင်မဲ့အခြေအနေမျိုးတွေကိုပြန်ကြုံတဲ့အခြေအနေမျိုးရောက်သွားနိုင်တာဒါကိုကျွန်တော်တို့စိုးရိမ်တယ်
ဟုတ်ကဲ့ဆရာကြီးဒီစိုးရိမ်ရမှုကဆေးရုံတွေမှာဘယ်လိုမျိုးဒီရှေ့မှာဖြစ်လာနိုင်တာကိုပြည်သူတွေကိုရှင်းအောင်ရှင်းပြပေးပါလားဆရာကြီ
းရန်ကုန်မြို့အတွက်ဆိုရင်တော့ဒီနေ့ကို1000ဝန်းကျင်နေတိုင်းထွက်နေတယ်ဒါပေမဲ့လောလောဆယ်မှာကိုဗစ်ကုသရေးစင်တာတွေမှာအတီးပြုလူနာအရေးအတွက်16000လောက်ကိုကျွန်တော်တို့လက်ခံနိုင်မှုအတွက်လုပ်ထားတယ်လောလောဆယ်မှာတက်လာတဲ့လူနဲ့ကိုဗစ်ကုသကြောင့်ကင်းလို့စတိရပြည့်တဲ့ကပြန်ဆင်းတဲ့လူနဲ့ညနေသေးလို့လောလောဆယ်အခြေအနေမှာတော့ကိုဗစ်စင်တာတွေမှာနေတင်ထွက်လာတဲ့လူနာတွေကိုထပ်ပြီးတော့isolation ပေါ့နော်ခွဲခြားထားပြီးတော့ကုသပေးဖို့တော်တော်ရှိနေသေးတယ်။ဒါပေမဲ့ကျွန်တော်တို့ထင်တာဒီရပိုင်းအတွင်းမှာပဲဒီနှုံးတိုင်းသာဆက်တဲ့နေရင်လာမယ့်တစ်ပတ်အတွင်းကျွန်တော်တို့ရဲ့လူနာကလေးအရေးအတွက်တွေကမရှိတော့အောင်နည်းသွားနိုင်တယ်။အဲ့ကြတော့ကိုဗစ်မကူးစက်အောင်ဘာဖြစ်လို့နေနေလဲဆိုအဲ့ဒီကလေးရဲ့အတွဲတွေနည်းတဲ့အချိန်ကျမှကိုကစကူးခံရင်ကန့်ဆိုးပြီ။အခုတော်တော်နိုင်နေတဲ့အချိန်လေးတော့မှတန့်နေဖို့အတွက်ဒီလူလူတိုင်းမှာတာဝန်ရှိတယ်။မကူးစက်သေးတဲ့လူတွေဟာဒီလိုကျွန်တော်တို့ရဲ့ capacity တတ်နိုင်တဲ့ပြင်ဆင်ထားတဲ့ဟာရဲ့ပူလာတဲ့အခြေအနေမျိုးကြမှာကိုကကူးဆက်ခံရရင်ရှေ့မှာကူးဆက်ခံရတဲ့လူတွေတဲ့ပို့ပြီးတော့ကိုကဒုက္ခများမယ်ဆိုတဲ့အကြောင်းစပြီးတော့သတိပေးချင်ပါတယ်ကျွန်တော်တို့ရဲ့နိုင်နေတဲ့ကာလအတွင်းမှာကူးဆက်ခံရတာက ဒါမျိုးအလွယ်တကူရနိုင်သေးပေမဲ့နိုင်တဲ့ကာလမှာကုသခါရေကိုကပူဆိုးသွားနိုင်တယ်ဒါကြောင့်မလို့ချိုတင်ကာဝယ်မှုတွေကိုလုပ်ကြဖို့တိုက်တွန်းနေရခြင်းဖြစ်ပါတယ်
ဟုတ်ကဲ့ဆရာတော့အခုလိုဒီစိုးရိမ်ရတဲ့နေထိုင်မရောက်အောင်ပေါ့နော်ပြည်သူတွေကိုအဓိကပါတိုက်တွန်းခြင်းလဲဆရာ
ရွေးကောက်ပွဲပြီးသွားတာကိုဗစ်ပြီးသွားတာမဟုတ်ဘူးဆိုတာကိုလည်းပြောနေတယ်သူကရွေးကောက်ပွဲမှာပြီးသွားပြီးတဲ့နောက်ပိုင်းမှာကိုဗစ်ကဖြေလျှော့လို့မရဘူးကိုဗစ်ကပြန်ပြီးတော့တင်းကျပ်ပြီးတော့တယောက်နဲ့တယောက်နဲ့မကူးဆက်အောင်ခွင်းဆက်တွေဖြတ်နိုင်မှုကိစ္စတွေကိုပို့ပြီးတော့လုပ်ရမယ့်အခြေအနေမျိုးလို့ကျွန်တော်တို့ကတော့ယူဆကျမနေကတော့ဝင်ကြီးဌာနကလည်းပဲအိမ်မှာနေရမယ့် stay home ကာလကိုကျွန်တော်ဒီသမန်၅အထိတိုးလိုက်တဲ့အချိန်ကာလတော့နှစ်ပတ်ဆိုတဲ့အခြေအနေမျိုးမှာပြန်ကျသွားနိုင်သလားဆိုတာကိုပထမထင်ခဲ့ပေမဲ့လိုက်နာနိုင်တဲ့ဆွဲအားကနေနေတဲ့အတွက်ကြောင့်ပုံမှန်အတိုင်းပဲဖြစ်နေ stay home က stay home တသက်ပဲပိုးတွေ့နေတာပိုးတွေ့နေတာတသက်ပဲဒီ stay home ကအကျိုးရောရှိရလားဆိုတာမျိုးပြန်ဖြစ်လာအကျိုးဘာကြောင့်မရှိရတာလဲဆိုရင်လိုက်နာမှုကနည်းလို့
ဟုတ်ကဲ့ဆရာအဲ့တော့ဒီလိုက်နာမှုအားကောင်းအောင်ဘယ်လိုလုပ်တင်လဲဆရာ
ကျမရင်နာလာဝန်ကြီးဌာနကလည်းပဲတိုင်းနယ်ပြည်နယ်တွေအားလုံးကျမရဲ့ဦးစီးမှုတွေအကုန်လုံးကိုဒီဟာအတွက်ကြက်မှတ်ဖို့အတွက်ညွှန်ကြားထားတော့လဲပဲကိုကဲတကယ်လို့မြင်မလိုက်နာခဲ့ရင်ဘယ်လိုလုပ်မလဲပေါ့နော်ဒီလိုကိုကဲပြီးတော့ဒီထိန်းချုပ်ရမယ့်ကိစ္စတွေအားနည်းနေသေးတယ်လို့ကျွန်တော်ကထင်တယ်အဲ့မလို့ဒါလေးရေးယူရမယ်လို့ကျွန်တော်တို့ကမဆိုလိုပါဘူးဒါပေမဲ့ကိုကဲပြီးတော့သူတို့ကိုမတတ်တဲ့လူတတ်အောင်နီးကပ်ကြီးကျက်ပေးမယ်ကိစ္စတွေတော့တိုးပြီးတော့လုပ်သင့်တယ်လို့ကျွန်တော်ကထင်ဒါမှသာလေဒီကုသမှုကွင်းဆက်တွေပြတ်မှာဖြစ်တယ်ကုသမှုကွင်းဆက်မပြတ်ဘူးဆိုရင်ဒီပုံစံအတိုင်းဆက်ပြီးသွားနေရင်ရန်ကုန်တိုင်းမန္တလေးတိုင်းကဆိုးရတဲ့အခြေအနေမှာရှိတာပေါ့ကိုဗစ်ရဲ့သဘောတရားအတိုင်းပဲလူရေထူတတ်တဲ့မြို့တွေဟာကိုဗစ်ကုသမှုနှုန်းတက်တဲ့အချိန်မှာတဟုန်လို့တက်သွားနိုင်တဲ့အခြေအနေရှိတယ်လူကြီးထူတက်ပြီးတော့ကျွန်တော်တို့ဘတ်စကားတွေလည်းစီးရတယ်လူစုလူဝေးတွေလည်းဖြစ်နိုင်တယ်ဈေးရေးဆိုရင်လည်းပဲလူတွေပိုများနိုင်တယ်ဒီလိုနေရာမျိုးတွေအတွက်တော့ကျွန်တော်တို့အမြဲစိုးရိမ်နေစေပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကျွန်တော်ဝင်းမမ
မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုကူးစက်သူပေါင်း 18,000 နီးပါးအထိရှိလာပြီး 1,880 ကျော်အထိသေဆုံးမှုတွေရှိနေတဲ့အတွက်လူမှုကြားမှာကိုရိုနာဗိုင်းရပ်စ်ပိုကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်အောင်လူမှုလှုံ့ဆော်မှုတွေနဲ့ပညာပေးနေပါတယ်ဒီလှုပ်ရှားမှုတွေကယောဂကာကွယ်ရေးအတွက်အမှန်တကယ်ထိရောက်မှုရှိနိုင်ပါသလားလူလူရဲ့ပါဝင်စီကဲလိုက်နာမှုအခြေအနေကရောဘယ်လိုရှိပါသလဲဆိုတာကျမစုမုံကစူးစီးတင်ပြပေးကြပါတယ်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကနေကမ္ဘာ့ကယောဂကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ကူးစက်များကယောဂကာကွယ်နိုင်ရေးမျက်နှာဖုံးနဲ့နှာခေါင်းဆီမဖြစ်မနေတက်စေလူလူလှုပ်ရှားမှုစီမံချက်တွေကိုမြန်မာနိုင်ငံတဝန်းတိုင်းနဲ့ပြည်နယ်တည်တည်မှာဒီလာပိုင်းကနေစလို့အရှိန်အဟုန်မြင့်ဆောင်ရွက်နေတာဖြစ်ပါတယ်အခုဆိုရင်မြန်မာတပြည်လုံးတိုင်းဒါနဲ့ကျန်းမာရေးဝန်ကြီးဌာနရဲ့နိုဝင်ဘာလ28ရက်နေ့ည8နာရီနောက်ဆုံးထုတ်ပြန်ချက်အရကိုဗစ် -19 ကူးစက်သူပေါင်းက 18,000 နီးပါးရှိလာနေပြီးကိုဗစ်ကြောင့်သေဆုံးသူပေါင်းက 1,889 ဦးအထိရှိလာနေတာပါမြန်မာနိုင်ငံမှာဒီလိုနေ့စဉ်ကူးစက်မှုထောင်ချီဇက်တိုက်ယောဂါပိုးတွေ့နေတဲ့အခြေအနေမှာဒီလိုလူထုလှုပ်ရှားမှုတွေကနေကာကွယ်ထိန်းချုပ်နိုင်မယ်လို့မျှော်လင့်ပါသလားအေရီတိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကတော့လူများစုဝေးရာဈေးဆိုင်နှန်းနေနဲ့လူစီကားတဲ့အများပြည်သူသွားလာလှုပ်ရှားတဲ့နေရာတွေမှာမျက်နှာဖုံးနှာခေါင်းစီးမဖြစ်မနေတက်ဆင်ကြဖို့လူမှုလှုပ်ရှားမှုကိုလှုပ်ရှားဆောင်ရွက်နေပါတယ်လို့ပြောပြပါတယ
်အမိကတော့လူအများစုဝေးနေနေရာတွေပေါ့နော်ဈေးဆိုရင်လည်းဈေးဝယ်ခြင်းမနေ့ကဈေးဝယ်ခြင်းမှာဈေးအောင်သူဈေးဝယ်သူဒီ mask နဲ့ face shield တားမယ်ပြီးရင်တော့လက်ကန် speaker နဲ့အသံချက်ဆက်နဲ့နေမကောင်းမှုဆိုရင်ဈေးရမွဲပါနဲ့နေမကောင်းမှုဆိုရင်ဈေးမရောပါနဲ့ဟိုနောက်တစ်ခုတောင်းရောက်6ပေးခွာနေတယ်ဆက်ဆံမနောက်ပတ်စံနေကြိုင်ပြီးတိုင်းငွေကြိုင်ပြီးတိုင်းလက်ကန်ဆေးနဲ့ဆေးကြောပါ speaker နဲ့ order ပြီးရင်တော့ပညာရေးဆာပဲဒီဖြန့်ဝေ pamphlet ဒီဖြန့်ဝေပါတယ်နောက်တစ်ခါဈေးပြီးရင်တော့ basket ပေါ့ basket date ဒီပါးစပ်ပွဲတွေပါးစပ်ခန်းနာတွေပါလုပ်မယ်ဆိုရင်လည်းအဲ့လိုမျိုးလူများရှိတဲ့နေရာကိုဒါလေးကိုစုပြီးတော့ဒီလိုလုပ်ငန်းတွေမနောက် mask face shield မပါနိုင်လဲဆိုရင်အပြင်းမထွက်ဖြစ်အောင်အကျင့်ပါသွားအောင်ဒါကျွန်တော်တို့ကဆောင်ရွက်နေဖြစ်ပါတယ
်လူလူကြားမှာလိုက်နာမှုအားနည်းနေသေးတဲ့အတွက်အမှန်တကယ်ယောဂါထိန်းချုပ်နိုင်မှုဆိုရင်ပညာပေးမှုအပြင်အရေးယူမှုတွေနဲ့တင်းတင်းကြပ်ကြပ်ကြီးကြပ်ပေးဖို့လိုနေပြီလို့လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကုဆရာဝန်ဒေါက်တာမိုးအောင်ကျော်နိုင်ကသုံးသပ်ပါတယ
်အဲညနေခုံးတက်စီရင်ကမ်ပိန်းလူလူတို့ကြားမှုလုပ်တာကတော့ကောင်းနေပေါ့နော်ဒါပေမဲ့ဒီကမ်ပိန်းလုပ်ရှားရုံနဲ့အဲလူတွေအားလုံးလိုက်နာမလားဆိုတဲ့ကိစ္စပေါ့အဲဒီကမ်ပိန်းလုပ်လိုက်တယ်ကမ်ပိန်းလုပ်ပြီးတော့အဲ့ဒီရတိုင်းတော့ရောကြသွားသလားအဲ့ဒါမျိုးကြည့်ရမှာပေါ့နော်အဲ့တော့ဒီမြစ်တရက်ခန့်ပြီးရောလုံးယုံနေဟိုလိုက်နာမှုဘိုင်းမှာအားနည်းနေနေတာအခုထိပဲဒီဟိုပြန့်နှံ့မှုနှုံးကဟိုလည်းအဲ့ဒါမထိတ်ထုတ်တိုင်းသေးဘူးပေါ့အခုချိန်ကြီးဒါကိုကြီးကျက်ပေးဖို့ရေရည်ယူပိုင်းလေးတွေဒါပါဝင်လာမှသာဒီပို့ပြီးကြည့်ရမယ်လို့မြင်နေဆရာတော့လေ
ပညာပေးနေတဲ့အချိန်ပေးဝေချင်းလောက်ပဲတက်စင်တာမျိုးမဟုတ်ပဲလူလူဘက်ကနေအလေးနက်ထားပြီးတော့အပြင်ထွက်တာနဲ့မျက်နှာဖုံးနှာခေါင်းစီးတွေတောက်လျှောက်တက်စင်ကြဖို့လိုအပ်တယ်လို့ လူလူခြေပြုအခမဲ့ဖြားနာဆေးကများရန်ကုန်ကွန်ရက်ရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကတိုက်တွန်းပါတယ်
။ကွန်မြူနီအဆီဂျင်နဲ့ပေါ့နော်ကျွန်တော်လုပ်တယ်။လုပ်တယ်ပြီးတော့ဒီဆေးတက်ကြတာပေါ့နော်။ဒါပေမဲ့အဲ့ဒါနောက်ရက်ကျတော့မတက်တော့ဘူးရော။တကယ်ပြည်ဘက်ကနေပေါ့နော်ပူးပေါင်းပေးဖို့အရင်ရေးကြည့်ရဲ။အပြင်သွားတိုင်းနှကောင်းစီးလေးတက်ပေးပါ။ဆေးရထုံးကာလာမှာဆိုဖြစ်နေအိမ်မှာပဲနေပါ။အပြင်ကိုလိုအပ်မှသွားပါ။သွားမယ်ဆိုရင်လည်းကျွန်တော်တို့အဲ့ရထွက်လာကြတဲ့ကြိုတင်မြင်စင်ပါ။ဖြစ်နေအိတ်ထဲမှာပေါ့နော်ကျွန်တော်တို့အသုံးဆောင်ဟန်းချက်အသေးလေးကိုဆောင်ပါ။ဒီဖြစ်နိုင်လက်အိတ်လေးဝတ်ပါအဲ့ဒါလေးပေါ့လူလူဘက်ကဒီကျမကြီးဝန်ကြီးဌာနလည်းပူးပေါင်းပြီးတော့ဆောင်ရွက်မယ်ဆိုရင်ကျွန်တော်ကိုဗစ် -19 ရောဂါကိုပေါ့နော်ကျွန်တော်ကောက်ကွယ်နိုင်မယ်ပေါ့နော်ကျွန်တော်ကြံပေးချင်ပါလေ
အခုလိုလူလူကြာကတ်ရောဂါကူးစက်ပြန့်ပွားမှုကိုထိရောက်စွာကောက်ကွယ်ထိန်းချုပ်နိုင်မှသာနိုင်ငံမှာစီးပွားရေးပညာရေးလူမှုရေးလုပ်ငန်းတွေပုံမှန်အနေအထားတိုင်းအမြန်ဆုံးပြန်လည်လည်ပတ်လာနိုင်မှာဖြစ်လို့ပြည်သူလူထုအနေနဲ့ Mass and Fishy Campaign လူလူလှုပ်ရှားမှုမှာပူးပေါင်းပါဝင်ကြပါလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတိုက်တွန်းနှိုးဆော်နေတာဖြစ်ပါတယ်ရှင်ကျွန်မဆုမွန်ပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်တို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါရစေ။ဒီမှာကတော့အေးရောင်ပါ။ဒီတစ်ပတ်မှာတော့သူတို့ကျိုးနေကိုရင်းနှီးမြုပ်နှံသူတွေကတိမ်ကျုံးဝယ်ပြီးအပိုင်သိမ်းမာကိုကြောက်လန့်နေတယ်။ဒေသခံတွေရဲ့မရေရာမတေချာတဲ့ဘဝတွေအကြောင်းကိုကြားရမှာဖြစ်ပါရစေ
။လေးလည်းရောရပြီးရနလားကိုပနေလေးလာလောက်ကြည့်တ
ော့သူကလည်းဈေးရောင်းလို့မရတော့
ဘူ
းကိုပနေကနေပြီးတော့ကမ်းခြေမှာလာလုံးတဲ့အချိန်ဆိုရင်လေကျွန်တော်တို့ကလည်းချူကလည်းရောင်းတာရောင်းနိုင်ငံတော်ပိုင်ကြီးမှာဆောက်ထားတယ်ဆိုတော့ချူကလည်းအားပေးတယ်ချူတွေကလည်းလုံးလို့မရဘူးနေတို့ထွက်ပေးရမယ်ဆိုတော့ကျွန်တော်တို့ဒေသခံတွေကဘယ်ဟာမှန်မှန်းမသိပဲဖွေးပြီးကြောက်နေကြတာပေါ့
ဘိုးကြောက်ကမ်းခြေမှာစားတောက်ဆိုင်ဖွင့်ထားတဲ့ဦးလာဆိုးဖြစ်ပါရဲ့ဒီဆောင်မအပြည့်စုံကိုတော့ရဝဲဝက်ကကြောသူဆိုးကဆက်ပြောပြပေးသွားမှာပါ
ကိုဗစ်မဖြစ်ခင်တုန်းကခရီးသွားလုပ်ငန်းတွေဖွပြိုးလာတာနဲ့အတူမြန်မာနိုင်ငံတောင်ပြပိုင်းဒဝဲခရင်ကသဘောအတိုင်းမပြည့်စည်သေးတဲ့ကျွန်းတွေကိုစီးပွားရေးလုပ်ငန်းရှင်တွေမျက်စိကျလာကြပါတယ်ဒေသမှာစီးပွားရေးလုပ်ငန်းတွေရောက်လာတဲ့အခါအလုတ်ကင်ခွဲလန်းတဲ့ဒေသဖွပြိုးရေးတွေတွဲပါလာနိုင်ပေမဲ့အဖို့ခါတစ်ခုအနေနဲ့ဖိုးဖိုးချုပ်ကန့်ချီလို့နေရာကဒေသခံတွေရဲ့စီးပွားရေးလုပ်ငန်းငယ်တွေဟာရင်းနှီးမြှုပ်နှံသူလုပ်ငန်းရှင်ကြီးတွေရဲ့ချိတ်ချုပ်ခြင်းကိုခံကြရပါတယ
်ရေတမောမစေတမောမနာလာမနေရောဆောက်တော့ကိုယ
်ကကျွန်တော်မမနဲ့ကြောက်ကြနေရတယ်ဆောက်ဆောက်ရရနဲ့ချစ်ခံနေရတယ်ခုကနေပြီးကိုပဲဥဆိုင်မျိုးဝဲကိုပနေနဲ့ပတ်သက်ပြီးတော့ကျွန်မတောက်တဲ့ဒူးနဲ့မျက်ရည်တုံနေရတယ်ဆယ်ဆိုရင်ကောင်းကောင်းမဖွင့်နိုင်ဘူးနှစ်နှစ်ဖြစ်နေပြီအခုကျွန်မဆယ်ဆိုရင်သူ့နမိတ်ထဲမှလည်းမဟုတ်ဘူးဆိုင်မျိုးဝဲလို့သမားနဲ့ပတ်သက်ပြီးတော့အုပ်စုလည်းလည်းရဖက်တာခံရသေးတယ်ဆိုင်ထက်ကိုလည်းကြွကြော်ပြီးဝင်လာသေးတယ်ဆိုင်ထွက်ဆယ်ဝင်လဲလဲစားတယ်လဲလဲတော့တယ်တထည့်ရကိုရှိပကနာကိုသုံးပြီးတော့
အခုတော့ဟေမာဝင်းပြောပြတာတွေက2018ခုနှစ်ကသူကိုယ်တိုင်ကြိုတွေ့ခဲ့ရတဲ့အဖြစ်အပျက်ကိုပြန်ပြောင်းပြောပြနေတာပါကိုပရင်နဲ့အတူပါလာတဲ့အလုသမားနဲ့နေပွဲစားဆိုသူတွေဟာကန်းချေကစားသောက်ဆိုင်တွေကိုသူတို့မြေထဲမိခိုလှူစားနေရသူတွေလို့သတ်မှတ်ပြီးအနိုင်ကျင့်တာတွေရှိနေပါတယ်အဲ့ဒီလိုကိုပရင်တွေနဲ့ဆက်ဆက်သူတွေကအနိုင်ကျင့်ခံရပါမျက်လာတဲ့အခါဒီနေ့မှာမြေပွဲစားဆိုသူတဦးနဲ့ဒေါ်ဟိမာဝင်းတို့လင်မယားပြဿနာတက်ပြီးဓာတ်ထုတ်မှုဖြစ်ခဲ့ပါတယ်။အဲ့ဒီဓာတ်ထုတ်မှုကြောင့်ဒေါ်ဟိမာဝင်းအမျိုးသားဟာ2020ပြည့်နှစ်ဇူလိုင်လထဲမှာထောင်ဒဏ်2နှစ်နဲ့6လချမှတ်ခံခဲ့ရပါတယ်။ဒေါ်ဟိမာဝင်းပြောတဲ့ရန်ကုန်ခြေဆိုင် Islam Fontu Development Group Company ရဲ့ Director ဦးဆိုင်မျိုးဝင်းနဲ့ဇနီးဖြစ်သူတို့ဟာလောလောကျောဆွယ်တဲ့ကြောင့်မှာသူတို့နာမည်နဲ့ကျောင်းနဲ့ကမ်းခြေနေရာ9ခုကစုစုပေါင်းမြေကျယ်ဝန်းဧကပေါင်း900နီးပါးကိုမီလော့မီလာမြေရဲ့လုပ်ပခွင့်ရှောက်ထားတာရှိပါတယ်။နောက်ထပ်ကျွန်းနှစ်ခုကိုလည်းရှောက်ထားဖို့ပြင်ဆင်နေတာရှိပါတယ်။တကယ်တော့ဖိုးဖိုးချုပ်ကမ်းခြေတက်တောင်ပင်တွေဟာအများပြည်သူပိုင်နေရာတစ်ခုဖြစ်ပါတယ်။အရင်ကတော့လူမသိသူမသိကမ်းခြေတစ်ခုပါ။အခုတော့လမ်းပန်းဆက်သွယ်ရေးတွေကောင်းမွန်ပြီးပွင့်လင်းရာသီဆိုရင်ခရီးသွားဝင်ရောက်တဲ့အတွက်စားသောက်ဆိုင်ရောင်းချအသက်မွေးနေတဲ့သူတွေ20ဝန်းကျင်လောက်ရှိပါတယ်။အဲ့ဒီကမ်းခြေကဈေးတက်တွေဟာကချင်ကနေဘဲချေမောင်းထုတ်ခံရမလဲဆိုတဲ့စိုးရင်ဆွေးတွေထွေးပိုက်ပြီးဈေးရောက်နေရတာပါအရင်ကရေလုံငန်းနဲ့အသက်မွေးခဲ့ပြီးအခုတော့ရေတယံဇတရှားပါလာတဲ့အတွက်ဖိုးဖိုးချုပ်ကန်းချေမှာအသေးစားစားတော့ဆိုင်ဖွင့်ထားတဲ့ဦးလှဆိုးကလည်
းလေးလည်းညောရပြီးရနလားကိုပနေလေးလာလို့ဒီတော့
ချုပ်ကလည်းဈေးရောက်လို့မရတော့ဘူးပေါ့နော်ကိုပနေကနေပြီးတော့ကန်းချေမှာလာလို့တဲ့အချင်းဆိုရင်လေကျွန်တော်တို့ကလည်းချုပ်ကလည်းရောင်းတာရောင်းနိုင်ငံတော်ပိုင်ကြီးမှာဆောက်ထားတယ်ဆိုတော့ချူကလည်းအားပေးတယ်ချူတွေကလည်းလုံးလုံးမရဘူးနေတို့ထွက်ပေးရမယ်ဆိုတော့ကျွန်တော်တို့ဒေသခံတွေကဘယ်ဟာမှန်မှန်းမသိပဲဖြေးပြီးကြောက်နေကြတာပေါ့ နောက်နေကြရင်ရောက်ဖို့ဆိုပြီးတော့ကျွန်တော်တို့မှဘာမှမပြင်ဆင်ရသေးဘူးကြောက်နေကြတယ်။နွေရတီရောက်ရင်တထင်းမြင့်တယ်လေတွေကအကန့်ချိန်မှမရောက်ရဘူးဆိုပြီးလာလာပြီးချက်လိုက်ကြတယ
်။ကိုပနီကတထင်းမြင့်တယ်လွှဲထားသူတွေဟာကန့်ချိန်ကစားသောဆန်တွေကိုလာပြီးပွင့်လင်းရတီမှာဈေးလာမရောက်ဖို့ပြောဆိုတာကိုဥလာဆိုခံခဲ့ရဖို့ပါတယ်။ဖို့ဖို့ချက်ကန့်ချိန်ဟာတထွေးတွေပိုင်တယ်လို့ဥလာဆိုတို့ယူဆနေကြပါတယ်။အဲဒီလိုယူဆနေရတဲ့အကြောင်းကတော့2019ခုနှစ်ကကန့်ချေရဲ့ရေဇက်နာတီကိုကုမ္ပဏီပိုင်မြေဆိုပြီးမှတ်တိုင်တွေလာစိုက်ခဲ့ဖူးတာကြောင့်ပါအခု2020ပြည့်နှစ်ဩဂုတ်လမှာလဲကုမ္ပဏီတစ်ခုကကန့်ချေကစားသောက်ဆိုင်အနောက်ဘက်ကက်လက်မှာမှတ်တိုင်တွေပြန်လာစိုက်တာတွေပြန်ဖြစ်လာတာကြောင့်ဒေသခံတွေကြားမှာစိုးရိမ်မှုတဖန်ပြန်ပြီးမြင့်တက်လာပြန်ပါတယ်အဲဒီလိုစိုးရိမ်နေတာကကန့်ချေကစားသောက်ဆိုင်အားလုံးတော့မဟုတ်ပါဘူးမိဘစားဆိုသူတွေကုမ္ပဏီဝန်ထမ်းဆိုသူတွေနဲ့တက်အောင်ပေါင်းထားနိုင်တဲ့သူတွေကတော့အဲ့လိုစိုးရိမ်တာမျိုးတွေမရှိပါဘူးဒါပေမဲ့လည်းအဲ့လိုလူကအများဆုံး20လောက်ပဲရှိပါတယ်။ကန့်ချေတွေကိုစီမံပိုက်ခွင့်ရှိတဲ့ဒဝဲခရိုင်အုပ်ချုပ်ရေးမှူးဦးအောင်စိုးမိုးကတော့ဖို့ဖို့ကျော့ကန့်ချေတက်တောင်ပြင်ကိုဘယ်ကုမ္ပဏီကမှမပိုင်ဘူးဆိုတာကိုအတည်အလင်းပြောဆိုထားပါတယ်
။အဲ့နာမှာဥယျာဉ်မြေတွေရှိတယ်။ရှိတဲ့ဥယျာဉ်မြေတွေကဒါသူတို့ဥယျာဉ်မြေကဥယျာဉ်မြေပဲဆိုင်တယ်။ဒီကတောင်ပြင်တွေကန့်ချေတွေကသူတို့အတွက်ပိုင်ဆိုင်မှုမရှိဘူး။ပါပြီအေရီယာပဲနော်အခုလက်ရှိကတော့အဲ့မှာသူတို့ပုံစံခုနေပေးထားတာရှိတယ်။အဲ့ကန့်ချေတွေမပါဘူးနော်။တောင်ပြင်တွေမပါဘူးသူတို့မှာလေ။
အဲ့ဒီကန့်ချေမှာရှိတဲ့စားသောက်ဆိုင်တွေကိုဇနင်းတကျနေရာချထားပေးရင်းနဲ့အမိုက်စွန်ပွဲမှုတွေဇနင်းတကျဖြစ်ဖို့ကိုလည်းစီစဉ်ပေးဖို့ရှိတယ်လို့ဦးအောင်စိုးမိုးကပြောဆိုခဲ့ပါသေးတယ်။စားသောက်ဆိုင်ဖွင့်သူတွေကမိုးရသည်မှာဆိုင်ပိတ်သိမ်းကြပြီးလွေရသည်ဆိုရင်ဆိုင်ကိုအစကနေပြန်ဆောင်ဖို့တိန့်ဆယ်ချီရင်းရတာဖြစ်ပါတယ်။ဒါကြောင့်ကုမ္ပဏီဘက်ကလာဖြတ်ခိုင်းရင်ရင်းထားသမျှဆုံးရှုံးမှာကိုလည်းတွေးပူနေကြတာပါ။ကြောက်တင်ချေရအုပ်ချုပ်ရေးမှူးကတော့အခုလာမဲ့လွေရသည်မှာစားသောက်ဆိုင်ဖွင့်မယ်ဆိုရင်သူကိုလာအကြောင်းကြားဖို့နဲ့အကြောင်းကြားလာတာရှိရင်နေရာချထားရေးကိုသူကစီစဉ်ပေးမယ်ဆိုပြီးပြောဆိုထားတာရှိပါတယ်။ဒါပေမဲ့လောင်းလုံးကျိုးဆက်တဲ့ကြောင့်မှာစီမံကိန်းအကြောင်းပြပြီးကုမ္ပဏီတွေကနေရာလက်ဦးမှုယူထားတာကြောင့်ပြဿနာကြုံတွေ့နေရတာဖို့ဖို့ကျောင်းကန့်ချီကစားသောက်ဆိုင်ပေရှင်တွေပဲမဟုတ်ပါဘူး။ရေလုတ်သားတွေ၊ရောဘာဆိုင်တောင်သူတွေမှလည်းအလားတူပြဿနာမျိုးတွေရင်ဆိုင်ခံစားနေကြရပါတယ်။ရေလုတ်သားတွေဟာကုမ္ပဏီတွေလုပ်ပယ်ခွင့်ရသွားတဲ့သူတို့မိခိုးရာကျောင်းတွေမှာကန့်ကန့်နာခွင့်ရေချိုခတ်ခွင့်တွေမရကြတော့ပါဘူး။လောင်းလို့ကျိုးစော်တဲ့ကပဲစင်ကျော်မှဆိုရင်လဲဦးစဲမျိုးဝင်းပိုင်တဲ့ကုမ္ပဏီကပဲခီးသွားလုပ်ငန်းအပန်းဖြေဝန်ဆောင်မှုလုပ်ငန်းဇိမ်ခံတင်ပေါ်တွေရနာနိုင်တဲ့စိတ်ကန်းရေပေါ်ရေအောက်အားကစားခွင့်နဲ့အိမ်ယာစီမံကိန်းတွေအတွက်လုပ်ပယ်ခွင့်လျှောက်ထားတဲ့ပေါ်ရေလုတ်သားတွေကန့်ကွက်နေကြတာလည်းရှိပါတယ်။ဒါကြောင့်စီမံကိန်းအကြောင်းကိုပွင့်ပွင့်လင်းလင်းပြည်သူကိုချပြဖို့ဒေသတွင်းရပ်ဖက်အဖွဲ့တွေကတိုင်းဆိုးရွားကိုတိုက်တွန်းနေကြပါတယ်။ရပ်ဖက်အဖွဲ့စီ16ခုကလည်းတဝင်းခရိုင်ထဲမှာရှိတဲ့ကျောတွေကမ်းခြေတွေကိုစီးပွားရေးလုပ်ငန်းရှင်တဦးတယောက်လက်ထက်ကိုလုပ်ပယ်ခွင့်မပေးဖို့အစိုးရကိုတောင်းဆိုထားကြပါတယ်။တဝင်းခရိုင်သူရတနာတင်ဥက္ကဋ္ဌဦးဇော်သူရက
အဲ့တော့ CSR တွေဘလို့လုပ်မလဲ။ဟာဘလို့ရင်းနှီးမှာလဲ။အဲ့ရင်းနှီးတဲ့လူတွေကဘယ်ရလဲ။ဘာတွေလုပ်မှာလဲ။ဥကအင်ညာစခန်းတွေရောဗျာအများကြီးပဲဗျာဟုတ်ပြီနော်။အဲ့တော့ဆွေးနွေးနေရာတွေတော်တော်များတယ်ဗျာ။အဲ့တော့ဒီနေရာတွေအကုန်လုံးကဗျာဟို data big မဟုတ်တဲ့အတွက်ပုဂ္ဂိုလ်ရေးဆိုင်ခံနိုင်ငံ။အဲ့တော့ကျွန်တော်ဆွေးနွေးချင်တာကတော့ပုဂ္ဂိုလ်လင်းလင်းပေါ့ဗျာ။ဟုတ်ပြီလား။ကျွန်တော်တို့လည်းဒီလိုတွေဗျာ။
သူကစီမံကိန်းတွေပွင့်လင်းမိသားမှုရှိဖို့အတွက်အစိုးရ CSO ရင်းနှီးမြှုပ်နှံသူတွေနဲ့ဒေသခံတွေအားလုံးပါဝင်ဆွေးနွေးခွင့်ရှိတယ်လို့အကြံပြုပါတယ်။ဖို့ဖို့ချုပ်ကန့်ချေကစားသောက်ဆိုင်ပေရှင်တွေကတော့စားသောက်ဆိုင်တွေကိုဇနင်းတကျနေရာချထားပေးဖို့ကိုလိုလားနေကြပါတယ်။တကယ်လို့ကုမ္ပဏီတွေကစီမံကိန်းတွေလာလုပ်ခဲ့ရင်တော့မှဒေသခံတွေရဲ့အခွင့်အရေးတွေပျောက်မသွားရအောင်အစိုးရကစီမံပေးဖို့လိုလားတယ်လို့လည်းပြောဆိုကြပါတယ်။ဖို့ကြကန့်ချေကတနေ့နေ့ပိုင်းစားတော့ဆိုင်ပဲရှင်ဒေါ်ဟေမာဝင်းကအ
ဲ့တဲ့နော်ကန့်ချေမတဲ့တခါရရောစနေရတော့ပျော်ဝဲပျော်ဝဲဆိုတော
့အဲ့တဲ့တွေနဲ့ဒေသခံတွေကန့်ချေမရောက်ချနေရတာပျော်တယ်အခုတစ်ချက်စင်မကောင်းနဲ့နဲ့ဖြစ်မိတယ်မဖြစ်လို့လဲဆိုတော့ဒေသခံတွေကဈေးရောက်လို့မရဘူးကန့်ချေကြီးကိုတဦးတည်းပိုင်ဆိုပြီးလုပ်နေတာဆိုတော့ပေါ့နော်အဲ့ဒါကမဟုတ်သေးဘူးဒေသခံတွေရဲ့ဖော်ပြတိုးတက်မှုကိုလည်းလုပ်ပေးပါဦးလို့တောင်းဆိုချင်တယ်ဇနီးတကျလုပ်ပေးဖို့ကိုလည်းတိုက်တွန်းချင်တယ်
ကိုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ကြရလို့ကျင့်တယ်မယ်လို့ဒုတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်ကကြော်သူဆိုဒုတန်ကအေးအောင်ဇာနီနဲ့ဒန်အဂျိန်းစ်တို့ဖြစ်ပါတယ်။ဒုတန်ပတ်စဉ်အတန်လွှဲအစီအစဉ်ကို Frontier မြန်မာဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာအပြင်ဒုတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ရုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ခုဆက်ပြီးယူကော့ပွဲလွန်ကာလမြန်မာနိုင်ငံရဲ့ဆွေးနွေးခန်းကိုနှာစင်ရပါမယ်ဒီသတင်းပတ်မှာတော့ယူကော့ပွဲအလွန်အငင်းပွားမှုနဲ့ထိခြားမှုတွေအကြောင်းဆွေးနွေးတင်ပြထားပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုပြန်ကြားရေးကော်မတီအတွင်းရမှုမုံရဦးအောင်ရှင်မြန်မာချင်းမြန်မာအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းနဲ့ရှမ်းတိုင်းဒေသကြီးဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌ1ဦးဆိုင်ညွန့်ရင်တို့နဲ့အတူ Channel FFE Media အဖွဲ့ကအက်ဒီတာကိုမူးတစ်ကစီစဉ်တင်ဆက်ထားပါခင်ဗျာ
မင်္ဂလာပါခင်ဗျာ ပတ်စဉ်တင်ဆက်ပေးနေကြဖြစ်တဲ့ရွေးကောက်ပွဲလွန်ဇာဝိုင်းဆွေးနွေးပွဲအခုစီစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်မှာတော့ရွေးကောက်ပွဲအလွန်ငြင်းပွားမှုချင်းချောက်မှုများဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးဖို့တဲ့ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်ဖိတ်ခေါ်ထားကြတဲ့သူတွေကတော့မြန်မာဒီမိုကရေစီဖွဲ့ချုပ်ခဲ့ဗဟိုပြန်ကြားရေးကော်မတီတွင်မှမုံရအောင်ရှင်ဖြစ်ပါတယ်။ဟောကဒီရှမ်းတိုင်းဒေသကြီးဒီမိုကရေစီဖွဲ့ချုပ်ခဲ့ဒုတိယဥက္ကဋ္ဌဆရာဆိုင်းညွန့်နဲ့ဖြစ်ပါတယ်။ဟောကဒီညီမချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဆရာဦးအောင်မျိုးမင်းဖြစ်ပါတယ်။အဲ့တော့ဆရာတို့အားလုံးမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့အားလုံးမင်္ဂလာပါဗျာ
။မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဒီနေ့ဒီဆွေးနွေးမဲ့အကြောင်းအရာခေါင်းစဉ်ကတော့ဒီရွေးကောက်ပွဲလွန်မှာဖြစ်နေတဲ့ဒီအငင်းပွားမှုတွေနောက်တစ်ခါဒီချင်းချောက်မှုတွေအကြောင်းဆွေးနွေးမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့လက်ရှိအခြေအနေမှာလည်းရွေးကောက်ပွဲကလည်းပြီးဆုံးသွားပြီဆိုပေမဲ့ကျွန်တော်တို့ဒီရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အငင်းပွားမှုတွေနောက်တစ်ခါဒီနိုင်ငံရေးအရာဒီချိန်ချောက်မှုတွေလည်းရှိနေတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိပါတယ်ဆိုတော့ဒီရွေးကောက်ပွဲရလဒ်ပေါ်မှာမကျေနပ်လို့ဒီတရားစွဲတာတွေနောက်တစ်ခါဒီဝေဖန်တာတွေလည်းရှိနေတဲ့အချိန်ပေါ့နော်နောက်အကြိမ်လည်းဆိုကျွန်တော်တို့ပြီးခဲ့တဲ့ဟာဒီကြောင်ပွဲမှာလည်းကျွန်တော်တို့ဒီဝိချက်ခံရတဲ့အမျိုးသားလွတ်တော်ကုသတဲ့တောင်းဒီလုံခြံခံရတဲ့ဖြစ်ပျက်တဲ့ကျွန်တော်တို့တွေ့ခဲ့ရတယ်ပေါ့ဆိုတော့ဒီရွေးကောက်ပွဲလွန်မှာဖြစ်နေတဲ့ဒီလိုအငင်းပွားမှုတွေနောက်တစ်ခါဒီချင်းချောက်မှုတွေကလက်ရှိနိုင်ငံရေးအခြေအနေကိုဘယ်လိုမျိုးကြိုးပမ်းရမှုရှိနိုင်လဲပေါ့နော်ဆိုတော့ဒါကိုကျွန်တော်အရင်စပြီးမေးချင်ပါတယ်ရှင်တော်တော့ဆရာမောင်ရောင်အောင်ခင်ကိုစပြီးဆွေးနွေးပေးနေချင်ပါတယ်ဆိုတော့ဒီချစ်ဒီလိုဖြစ်ပျက်တွေကလက်ရှိနိုင်ငံရေးအခြေအနေပေါ်မှာဘယ်လောက်ထိကြိုးပမ်းရမှုရှိနိုင်လဲဆရာ
ဟုတ်ကဲ့ဟိုကျွန်တော်အမြင်ပေါ့လေကျွန်တော်တို့တဲ့အမြင်ကတော့ဒီလိုဖြစ်ပျက်နေတာတွေကတကယ်တမ်းကတော့ဟိုသတိပြုစရာတော့မှန်တယ်ဗျသတိပြုတရားသတိထားစရာတော့မှန်တယ်သို့တော်လည်းပဲရွေးကောက်ပွဲရလဒ်ကြီးတစ်ခုလုံးပေါ့လေနောက်တကအနေရပါတီရဲ့ရှေ့ဆက်သွားအကြောင်းပေါ့အဲ့ဒီဟာကိုတော့ဟန်တားနိုင်လိမ့်မယ်လို့ကျွန်တော်တော့မထင်ဘူးအဲ့လိုပဲအရင်ဆုံးပြောချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုဟာပေါ့ဆရာတိုင်းညွန့်လင်ကိုကျွန်တော်မေးချင်တာကတော့ပြီးခဲ့တဲ့ကျွန်တော်ဒီကြောင်ဝဲမာဒီဖြစ်သွားတဲ့ဖြစ်ပျက်မျိုးပေါ့ဆိုတော့ဒါဒီပုံမှန်လဲဒီပြောဆိုကြတာကနိုင်ငံရေးရတာဟိုနောက်ခွဲရနေလှုပ်ဆောင်နေဒီရွေးချက်ရှိလှုပ်ဆောင်ပြက်တွေလည်းပါတယ်နောက်တစ်ခါဒီချင်းချောက်မှုတွေပါနိုင်တယ်ပေါ့။နောက်တစ်ဖက်မှာလည်းဒီပြောတဲ့တစ်ဖက်မှာလည်းပြန်လေးပြောတာကဒီတိုင်းရင်းသားတွေနဲ့ဒီအနိုင်ရပါတီဂျာရက်ကနိုင်ငံရေးဒီဆက်ဆံမှုပေါ်မှာတစ်ခုခုသုံးတရားရွေချက်ရှိနိုင်လားဆိုတော့ဒီဝေဖန်မှုတွေလည်းရှိတယ်ပေါ့။ဆိုတော့သုံးသပ်မှုတွေလည်းရှိတယ်။ဆရာအနေနဲ့ဒီဖြစ်ပျက်ပေါ်မှာရောဆရာတို့အနေနဲ့ဘယ်လိုမျိုးရှုမြင်တာမျိုးရှိလဲ။လက်ရှိဒီဖြစ်ပျက်သွားတဲ့ကိစ္စပေါ်မှာလေ
။ဟိုဆရာချောက်မဲကိစ္စပဲပြီးတော့ချောက်မဲကတော့တူအောင်ပါပေါ့။ချင်းချောက်မှုတွေတဲ့ဘာဆိုင်လဲပေါ့နော်။အခုကောင်းစဉ်တည်းမှာအကြေကောင်းနေဖြစ်တဲ့ချိန်ချောက်မှုနဲ့ဆိုင်လာ။ဆိုအငင်းပွားမှုကတော့ဒါထုံးစံပါပဲเนาะဖြစ်နေပါပဲလေ။အဲချိန်ချောက်မှုနဲ့ပတ်သက်ရင်တော့ဒီတစ်ချိန်ကတော့နည်းနည်းထူးခြားမှုရှိတယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့ကျွန်တော်တို့အနေနဲ့အခုဒီလိုဖြစ်သွားတဲ့အခါမှာပြိုင်ဘက်ဖြစ်တဲ့ကျွန်တော်တို့ပါတီကနေပြီးတော့ဒါကိုကျွန်တော်ပြောခဲ့လို့မျက်စောင်ထိုးခံရတော့ဗျာ။အနေလေးတော့မျက်စောင်ထိုးခံ။ဒါပေမဲ့ဘာကတော့တိတ်လိုအပ်တာထုံးစံပါ။ဂျာကနေဝင်ပြီးလှုပ်ကြတာပဲလေ။ဆိုအခုကဒီ online ဖြစ်ပေါ်ဆရာလေ online ဖြစ်မှာက ไปชาติเมโซเนี่ยที่ตะเถนอํามาก็3หมู่2หมู่ส่วนเนี่ยตะเถนมาก็3หมู่2หมู่ชื่อเนาะ3หมู่เนี่ย3หมู่2หมู่ก็ที่คุณน่ะเลยไปเที่ยวเทมมาเลยเอาชี้ชอกได้ไอ้สีอ่ะเนาะอะคูก็โหวีก้าวขันเนี่ยโหเซเลลาวโหเซเลเตี่ยวปะเนาะโหตะนัดติดขาได้เนาะสู้จั้นจิ่งไอ้อเส้นก็ไม่ยกขึ้นมาแล้วด่าลุกไล่ได้สู้อ่ะว่ะ ตลอดนี้รอสู้อะไรคุณน่ะเจอดูซื้อไปเรียกกองเนี่ยจะได้ชิงชอบกูอ่ะตลอดนี้เหมียอะไรไอ้มาไตมีมาตะแยกมาสรุปกูเซเลเตี่ยวบ่เนาะยูก็ไปวินแค่เตี่ยวก็เปลี่ยนละแล้วก็นัมเบอร์ก็มาคาเนี่ยตะลุไต่ขาเลยไอ้ญมาเว้ลาชูมาหลูชอกอ่ะนี่วายมีก้าบ่ซวยชะไปย้ายย้ายได้มาฉิกแค่ดาเอสเอ็นเอลีโหย้ายตาบ่เนาะนอกตะนี้จ้ะรอเอ็นเอลีอ่ะกูเซเลโหเจ้าแม้มากูปิดตัก สุดท้ายเนี่ยอุเซนกดดิโลขึ้นได้เลยสิครับทีนี้เนี่ยเราจะรู้ว่าซวยเนี่ยดีอู้ไถ่โซเนี่ยปัดตันโหลเราก็กั้นกั้วผู้ไม่ใช่หรอกสุดอโชงหมดเล็กขันหมดสุดซุบแยกไปตาว่ะสุดตะโกเนี่ยซุบแยกไปตาทีหาเนี่ยโหตูไถ่โซกวนลงตัวแล้วเราก็ไม่ใช่หรอกไม่ใช่หรอกจะติดไปตาว่ะถ้าเราชิมมาเลยเสียเนาะตออูจีตะคูลงก็เมียนบ่หลูเลยติเป็นตะเป็นแล้วก็เมียนบ่หลูหรอกเนาะคุมาตะกงสึกก็มาขึ้นในเกษตรนี่เนาะ ตอนนี้ก็ส่วนมันวิ่งนั่งเข้ามาองค์ป่าวมาเลยมันนี่ญาติส่วนมูเซมาป่าวเลยมันนี่ญาติเลยไอ้หูเล่าไก่มาไต่ปอยลีผิดตาเลยใช่ไหมมูกุมาเลยไต่ปอยลีผิดตาส่วนฉันนั่นเนี่ยยังมาดีอันนู้นเช้ามาไต่ปอยลีเงี้ยงว่าได้ใช่ไหมใช่ไหมเช้าเราเนี่ยกูลาตลาดเลยถ้าก็รอที่ยูก็ไปอันนู้นเช้าเช้ามูเลยจะรอเงี้ยมาเลยเนาะอันนั้นเนี่ยเราหู
ตัวอุจิตคุลุมีบุหรี่อะไรนี่เป็นเช้าเนาะเอลูกเราจะเราเทตัวซึ่งนี่เช่นมาเลยโอเคโอเคตัวเสียงก็มีมีอะไรจะดีเนี่ยมาที่มีที่นาก็รอที่เราเช้าบุหรี่สีนั่นก็ดีดีเยอะแค่ไหนก็ตัวก็จะลองเราลงแจมบุหรี่สีนี้ก็จะได้ขาดแล้วที่เราเช้าเนี่ยมีมาที่แม่เป้ได้ปีดูเรียดีคุยยี่บอกว่านั่งเชื่อมีดอกที่เราในงานที่เราเช้าในงานที่เราเช้าบุหรี่อะเราอุติสินัยเนี่ยเราคุยยี่ส่งเช้าบุหรี่สีด้านในเนี่ยสุดาโอเค แค่นี้สุนิทไปบอกนะเออฉันรู้ว่าที่กาลาด้วยมาที่ลูกดอกกุศลเล่าไม่ผิดผิดปีตุเตียไปผิดผิดแต่ว่าฉันรู้จุลนายาสมุทรผิดตัวลูกลูกคุยชอบฟังเว้ยฉันรู้ผิดไปแต่แม้ที่กาลาลีที่คุยอ่ะบอกนะคุณน่ะยุ้ยก็เว้ยกุศลเล่าผิดเด้นั่นก็ปีลูกเชนยุ้ยก็เว้ยปีกันนี่มาแล้วเลสเซจิโอฉันรู้ผิดตัวเลยสุดรอปูปีรอเสียงเว้ยสามุกุมยาระบอกนั่นก็คุณน่ะเบื่อสุดรู้ฉันรู้ ตัวล้อตัวล้อสุดเราเปลี่ยนการที่จะได้เราจะมาทุ่งสันได้ไหมอมูทคู่พิลาลุชิมีนั่นพิจิตรเออเราจะเราเปลี่ยนมาสุดชิโนปาร์ตี้ที่จ้าเรามาแล้วก็มาพิจิตรเนาะอย่าบอกเนาะแต่ที่อาชีดารุแต่ในประเทศปีรอสิงคโปร์ดีลูกเว็บโปรแกรมยูเนี่ยพิจิตรอันนี้หาที่คุยกับพัฒนาตัวเล็กนิดที่ไกลจากพิจิตรเราได้ที่คุยกับเราจะเราอกูอาทิตย์จะเราแต่งปีมาบาพิลาเลยสุดว่าคนน่ะอาจารย์พัฒน์มุกอะไรตัวจีมาอะไรที่เวก้าเวก้าละมาโกเซเล่ลองพิจารณ์
ချက်ကကိုမကြိုက်လို့ရှိရင်ဟိုမတူညီ क्वे ပြခြင်းကိုလက်ခံပြီးတော့ right to be different လို့ခေါ်တဲ့အကိစ္စကိုလက်မခံမနဲ့မတူရင်ငါတို့အကြမ်းဖက်လို့ရတယ်ဆိုရယ်စိတ်တက်ကြီးဒါကြီးကိုကျွန်တော်ဒီအစင်လာဆွဲတော့မှကျွန်တော်အကြောက်ဆုံးပဲဒါကဘာကြောင့်လဲဆိုတော့ကျွန်တော်တို့စီမှာကငကူကမှတရားဥပဒေဆိုးမှုကအားနေတယ်လေဆရာဆိုင်ကြီးလွန်တို့ဒေတာမျိုးဆိုပို့ပြီးတော့ဆိုးမှုများတာပေါ့အဖွဲ့တွေလည်းများတယ်လက်နက်တွေလည်းများတယ်အဲ့ဒီကိစ္စမျိုးမှာမကြိုက်လို့ရှိရင်ငါမကြိုက်ရင်တက်လို့ရတယ်တရားဥပဒေနဲ့ကြောက်စရာမလိုဆိုရဲအစိုးရတိုင်းပြည်အတွက်လုံးဝမကောင်းတဲ့အစင်လာဖြစ်သွားနိုင်တယ်။နောက်တစ်ခုကဒီမှာတေသွားတဲ့ကျွန်တော်တို့ဒီပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းကပြည်သူတွေရဲ့မဲနဲ့တက်လာတာဗျ။အမှန်ဆိုလို့ရှိရင်ပြည်သူရွေးကောက်ပွဲဆိုတာကပြည်သူတွေအနိုင်ရှုံးရှိကြတာပဲ။ပြည်သူထောက်ခံတာများရင်နိုင်သွားတာဒါသဘာဝပဲ။ဒါရွေးကောက်ပွဲရဲ့မူဝါဒအတိုင်းပဲ။အဲ့တော့ဒီလိုမျိုးလူတယောက်ကိုအကြမ်းဖက်ပြီးတက်ဖြတ်ခြင်းကမဲပြည့်ရဲ့လူကမင်းတို့ငါဂရုမစိုက်ဘူးကွာ။မင်းတို့ဘလောက်ထောက်ခံငါတို့ဒီလိုမျိုးလုံးလို့ရတယ်ဆိုတဲ့မဲပေးသူတွေရဲ့ဒီမိုကရေစီကျင့်စဉ်နဲ့ဒီမိုကရေစီရွေးချယ်မှုစိန်ခေါ်လိုက်တာလည်းဖြစ်သွားနိုင်တယ်ဒါရွေးကောက်ပွဲကာလနဲ့ပတ်သက်ပြီးပြောတာပေါ့နော်အဲ့တော့ကျွန်တော်ပြောချင်တာကတဦးချင်းကိုထိခိုက်တာလည်းလူခွေချူပေါင်းမှုရွေးကောက်ပွဲကိုယ်စားလှယ်ဒီလူချင်းမှာတက်ဖြတ်မှုကလည်းရွေးကောက်ပွဲရလက်ကိုမစော်စော်ကားတာမဲပေးတဲ့သူစော်ကားတာဖြစ်တယ်ရည်ရှည်ကြည့်မယ်ဆိုလို့ရှိရင်လည်းအကြမ်းဖက်ရင်ကျေးမှုအစင်လာဖြစ်အောင်ထပ်ပြီးလှုပ်ဆောင်သွားတဲ့အချက်၃ချက်ကျွန်တော်သုံးသပ်ချင်ပါတယ်ခင်ဗျာ
โอเคဆရာမိုးရောင်ဟင်ရောဒီဖြစ်ပေါ်မှာနည်းနည်းလေးပါများထည့်ဆွေးနွေးပေးနေတာရှိမယ်ဆရာ
လက်ရှိဒီပြောနေတာကတော့များတယ
်ဟုတ်ကဲ့
ဆိုတော့ကျွန်တော်ကိုစိုင်းညွန်တော်ပြောတဲ့အချက်ပေါ့လေကျွန်တော်ကသဘောတူပါတယ် ပြီးတော့လဲဆိုတော့ဒီဟာကဟိုပြည့်စင်ကြီးတစ်ခုလုံးပေါ့ကျွန်တော်ပြည့်စင်ကြီးတစ်ခုလုံးကိုကြည့်ရလို့ဗျဒီပြည့်စင်ဒီဒါတော့ပြည့်နေတဲ့ကိစ္စလေးတစ်ခုတည်းနဲ့ကျွန်တော်တို့သုံးဒီဟိုဟာပေါ့လေသုံးပြလို့တော့မရဘူးပြည့်စင်ကြီးတစ်ခုလုံးကပမာဏကမှာဒီလိုအကြမ်းဖက်တဲ့ဟိုဟိုဟာလေးပေါ့လေပြိပက်ခါတွေကရှိနေတာဟုတ်ဒီနေ့ကကြတော့အခုလိုရွေးကောက်ပွဲကာလနဲ့ တိုက်ဆိုင်ပြီးတော့ပြစ်တာမျိုးကတော့ဒီဟာကဟိုလက်တလို့ဖြစ်လာတာပေါ့လေဒါတော့မကောင်းဘူးပေါ့ဒီလိုဖြစ်လာတဲ့အခါကျတော့ပြိုင်ဘက်ပါတီပဲအဲ့ဒါလုတ်သလားပျောကပဲရှိသလားအလုံးမအဲ့ဒီနောက်တဝိုက်ကလက်နက်ကင်အင်အားစုတွေပဲအဲ့ဒါဒီနောက်ွယ်ကနေပြီးတော့ပါနေသလားပေါ့ဒီလိုအမျိုးမျိုးပေါ့ကျွန်တော်တို့ဒီတန်တရားတွေဖြစ်ခဲ့တာဒီဟာကတော့တိတ်တော့မကောင်းတဲ့ဟိုအစဉ်လာမြင်တာတော့လေ อยู่ซะบ่เนาะตะไงยี้อยู่ซะกูတော့လူတယောက်ကိုဟိုတတ်လိုက်လို့ကတော့ဒီอยู่ซะလည်းမပြောက်သွားမှာလည်းမဟုတ်ပြောက်သွားမှာမဟုတ်ဒီအကြပ်တာကိုအကြပ်နဲ့တုံ့ပြန်လာလဲဒါလဲကောင်းတဲ့အလုပ်တော့မဟုတ်တော့ဒီဒီကိစ္စကိုတော့ဒီအားလုံးကဟိုဟိုဘောညီညာကြီးပြည့်စုံကြီးတစ်ခုလုံးကိုကင်ပြီးတော့ပြောမှဒါကရမယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒါချက်ပေါ့နောက်တစ်ချက်ကတော့အစောစောကပြောသလိုပဲ ဒီကိုယ်စားလှယ်ဟာဒီကိုယ်စားလှယ်ဟာဒီအဲကော်ကော်မရှင်မှာတော့မဟုတ်ဒီသက်ဆိုင်ရာမှာအဲကြမ်းကျင်ရတာမလုပ်ရသေးတာကလွဲရင်ပေါ့အားလုံးကပြည်သူလူထုကဟိုတောက်ကမဲပေးပြီးတော့ရွေးချယ်ထားတဲ့ကိုအတွက်ကြောင့်ဒီကိုယ်စားလှယ်ကိုဒီလိုလုပ်ကြံလိုက်တာမဲဆန္ဒရှင်ပြည်သူလူထုကိုဟိုမထင်မဲ့မြင်လောက်တာလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်ဒီဟာကလေ
အဲ့ဒီတောက်တစ်ခုကလည်းဟိုဒီမိုကရေစီကျင့်စဉ်တော့ဒီမိုကရေစီရည်ကြီးမှုကိုလည်းတကယ်ဟိုရုပ်ပြည့်စီတာပေါ့ဒီ image ကိုရုပ်ပြည့်စီတယ်လို့ကျွန်တော်တို့မြင်ပါတယ်ဟိုနိုင်ငံရေးပါတီနိုင်ငံရေးပါတီကိုအပုတ်ချကျင်တာတော့နိုင်ငံရေးပြဿနာကိုရှုပ်ထွေးအောင်လုပ်တယ်ဆိုတာကဒီကိစ္စကတော့ဟိုကောင်းတဲ့အယူအဆတော့မဟုတ်နောက်တစ်ချက်ကျွန်တော်ကတတ်ပြီးတော့စဉ်းစားမိတယ်ဘယ်လိုပြည
lay low, may I would it? You are two pitching down yet, getting down yet, but the ball was on that. Rahaz a low, my pitta more booted. Now we met Nanga Yimaro, that's I know, so I'm she would it. Nanga Yimaro, my daughter's up pitta more booted. Pitta more booted, Nanga Yimaro, thou, you are just in a look. No like that, you yes, 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 yes,
ကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီလူပြရမယ်မိကုန်းတွေသွားချင်ပါလူပြပိုင်းမှာလည်းစပြီးတော့ကျွန်တော်ဆရာတို့ဒီပဲဆရာတို့ရှိမှာဒီမြေကောက်ပွဲနဲ့ပတ်သက်ပြီးဆရာတို့နေမြေပွားမှုတွေကိုဘယ်လိုအခြေအနေမျိုးတွေ့ရတာမျိုးရှိတယ်ပေါ့ဆိုတော့ဆရာတို့အနေနဲ့မြေပွားလောက်တဲ့ယူကောက်ပွဲနဲ့ပတ်သက်ပြီးမြေပွားလောက်တဲ့အခြေအနေမျိုးကိုရှိတယ်လားပေါ့
ဲမှာကိုကမဲဆွဲကာလာစပြီးတော့ဒီနောက်ဆုံးအချိန်အထိပေါ့နော်မဲရေတွေ့ပြီးတဲ့ဒီဟိုတာမန်လောက်ကလွယ်အငင်းပွားပြီးတော့ဟိုကျွန်တော်တိုက်တာခိုက်တာရဖြစ်တာမရှိဘူးဗျာရှင်းပြတဲ့ခုလုံးမှာလည်းမရှိခဲ့ဘူးဗျာအခုအရင်ခုနလိုမျိုးမူဆယ်ဘက်မှာတော့မူဆယ်ဟိုကိုခိုင်ဘက်မှာတော့ဒီမဲကိစ္စတွေပတ်သက်လို့ပေါ့ဥပမာကြာမဲယုံတည်ုံမှာမဲပေးခွင့်ရှိတဲ့လူက160 180လောက်ပဲရှိတယ်ဒါပေမဲ့မဲပေးရတာ600လောက်ရှိနေတယ်ဆိုအဲ့ဒါတွေကတော့ပြန်ပြီးတော့စစ်ဆေးရတယ်တွေ့ရတာရှိပါဒါတွေကတော့ဟိုကော်မရှင်နဲ့ပြန်ပြီးတော့ဟိုရှင်းလင်းရမယ့်ကိစ္စပေါ့နော်ဒါပေမဲ့ဟိုလူပုဂ္ဂိုလ်ကြီးတယောက်နေတော့ဟိုညင်းပွားတာမရှိဘူးဗျတော်တော်လေးတော့ဒီတပွဲမှာတော့တော်တော်လေးထူးခြားတယ်သို့တော်လည်းပဲကျောင်းမဲကတော့ဒီလိုဖြစ်လိဖြစ်တာရှိတော့တော်တော်များနေပြီဗျကျွန်တော်တို့ပါတီဝင်3ယောက်ဆိုရင်မြို့တဲ့ဆိုင်မှာထိုင်နေတော့အတလို့လာပြတ်တက်ခါလာ tahun yang sebelum tiga ni, si kebal. So tu, so kena lu jangan tinggal lu, no. Di alita ka, makau dia. Nengai itu pokok je macam nak lu buat cerita ada bayar lu. Nengai ini saya buat cerita ekizari, no. Lu jangan hari baria. No, bujang saya lu lekai utin cutu asal dia, no. Ibe ukuni semua, no. Kalau nak semua tu utai semua, no. Elu mili, padu manusia baru nyaji be. So di alita ka, jangan lu ที่มาชิมเลยก็ไม่ที่เนาะจันทรุนั่งไงเนี่ยดูด้านเนี่ยเต็มยาดีเนาะเจ้าแม่เจ้าอยู่ที่เนี่ยเล็ดเวียบีโร่นั่งไงที่เศร้าอยู่ที่มาเนาะเช่นไหนเช่นไหนเจ้าแม่กิจสัมมาโร่จันทรุเนี่ยไม่จ้าเก่งตีลามาวะเออเอเยียอยู่ไหนนะเอเยียอยู่ไหนนะโร่จันทรุไม่ตีหัวเนาะไอ้มาชีเนี่ยเฟื่องดีเลยอะโร่ดูมาโร่ดาวจันทรุเล็ดเต็มยังขามาบูจาวไอ้จันทรุลีลาไม่จ้ามาเนี่ยจันทรุตีตลอดเลย ที่คนที่อันนี้ทายอยู่เจ้าตัวเนาะทุกเรื่องในงานยี่ลูกจะมุ่งเรียนเนี่ยมาดีมาไม่ใช่เด่นหนูเนี่ยตัวตัวที่รู้สึกเนี่ยจะกูเป้าป้าตัวเลยลุลัยไม่อยากเห็นอะไรอ่ะบุญยองสันลูกจะขังแก่อะไรกันเลยที่แบบเข้มมาดีเอาเสียตะคุ้มวิเดียววิเดียววะเนาะเอ็มวิลี่เช่นล่ะเลยตั้งแต่ไม่เอาเปลี่ยนจีนตัวลิตรตาถ้าก็ตัวลิตรจะรูปเปลี่ยนเสียไหม ยังพิวพิ้งไม่กี่สั่งเลยจะมีมาเลยนั่นเช่นเจ้าเนี่ยเช่นยังเจ้าพิวพิ้งที่เช่นมาที่อ่ะบางทีปีเดียวที่บ้านเลยเป็นยังไงมาแบบนี้ยุคก็เป็นปีบีสุยุคก็เป็นปีเดียกาลานี่สู้อ่ะพูดเรื่องกาลานี่จะมายังไงปารีเดย์มาไม่เดย์มาพยายามไปเรื่อยอารมณ์บางทีนี่เราได้เฉยเฉยไปบางทีเราได้เฉยก็ยังติดไม่ไปหรอกยังโอ้ ตรีทาร์เลยสันสุดที่จะทำเนาะยันตรีทาร์เลยกาลาวะสุดที่กาลาเลยมาโจราสุราสะเนาะวิราสุราเนี่ยสูงเนาะจะรู้ตรีทาร์เลยใช่ไหมเอ็งลูกกาลาสั้นเลยมาเว้ยนั่งไงนี่ธรรมะเดียวเนาะวิเชคติด้วยวิเชคโอคุเดียวที่ลูกจะขานเลยสัวจะรู้ว่ากระโดดลิสอันยี่ตัวตรงนี้มาเก่ามาว่าจะสบายนี่เก่าเลยจะรู้อนาคตที่เราสู้ตัวเองเนาะผู้เพื่อจะสูญยากา
ผู้วิจัยเลยใครมาลีผู้วิทยาศาสตร์ยังอยู่กูเก่าลีผู้วิทยาลุยยาวเนาะส่วนไอ้กาลามาดิลูกเชื่อจะช้าช้าเชื่อเพียวน่าเชื่อเพียวหาจะรู้ได้ยังไงที่ใครบ้างตรงนั้นสู้อะไรบ้างที่ใครบ้างโอเคเสียจ้าเสียอ้วนอยู่มีกูรู้จ้าหนูมีคนเลี้ยงไม่เชื่อจ้าหนูมีจังไหมเพราะว่าเช้าก็จ้าหนูดีอยู่ก็เว้นไปแต่จ้าหนูได้ชี้จริงมาจ้าหนูดีช่วงนี้ก็เลยไปดีก็ดีมันจริงนะมีความหุ่นดีชี้เลยว่าส่วนอยู่ก็เว้น คอมมิชชั่นกูเลยได้ทุเรศที่เดี๋ยวมึงไปในจ้าละชีเอวไอ้ที่รู้ชีเนี่ยมึงมาที่รู้ก็เว้ยที่รู้ก็เว้ยมึงเรียกว่ามึงเรียกชีเนี่ยมึงมาที่เมย์ไปแก่เลยเมย์สนาชินที่ดูเย่คุยบ่ที่จูที่รู้ก็เว้ยมึงเรียกว่ามึงเรียกว่าสมเด็จอาการไปได้เนี่ยเป็นตัวเดียวเดี๋ยวสองเจ็ดดีกาดีที่รู้ก็เว้ยมาเมย์ไปแก่เมย์สนาชินที่ดูเย่คุยบ่สมเด็จที่ใกล้ตามอยู่คุยบ่ชุบความวิรามอยู่บ่ที่ร้านไหนดีชีหรือเปล่าบ่ถ้าเช่นบ่ လက်နက်မဲ့ပါတီနိုင်ငံရေးဒီယူကောက်ပွဲလိုခြေနေနေကိုလက်နက်နဲ့ဖြည့်ရှင်းနေတာလေဘလို့ကြော်သွားသွားတဲ့နယ်လို့ထင်တယ်ပေါ့ဒီလက်ဆန္ဒရှင်တွေသူ့ပွဲကိုချိုးဖောက်မှုတွေကိုဖြစ်ပေါ်အောင်ပေါ့ဆိုတော့ဒါဒါလေးကိုပါဆရာထည့်ပြီးဆွေးနွေးပေးနေ
โอเคယူကောက်ပွဲမှာကျွန်တော်တို့ကအမြင်နဲ့မာနဲ့ကြည့်ပါလေဆိုတော့ကော်မရှင်ကကြည့်ပါတယ်ဒါပေမဲ့ကော်မရှင်ကကြည့်ဖို့အတွက်ကယူကောက်ပွဲစီကံယူကောက်ပွဲဥပဒေတွေဒါတွေချမှတ်ထားပါတယ်အဲ့တော့လုံထုံလုံနေရပါယူကောက်ပွဲဆိုတာဒီမိုကရေစီလမ်းကြောင်းဖြစ်တယ်လို့တကယ်လို့များယူကောက်ပွဲမှာမတမာမှုဖြစ်လာလို့ရှိရင်တိုင်ကြားနိုင်ပွင့်ပါလေမဲဆန္ဒရှင်တိုင်းရဲ့တာဝန်ဖြစ်တယ်နိုင်ငံရေးပါတီလည်းဒါကိုတိုင်ကြားလို့ရပါတယ်ဒါကအခွင့်အရေးတရပါဒါပေမဲ့တိုင်ကြားတဲ့နေရာမှာတော့တတိရှိဖို့လိုအပ်တာပေါ့နော်ဟိုတကယ်ကိုခိုင်ခိုင်မာမာနဲ့အချက်လက်ပြပြဝါနဲ့တိုင်ကြားရင်ဒါကိုကင်တွယ်ဖြေရှင်းပြီးတော့စုံစမ်းစစ်ဆေးရမှာတော့ရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ပေါ့အခုလည်းတိုင်နေကြတာပဲအခုလည်းပြောနေကြတာဒါပေမဲ့ကျွန်တော်တို့ဆိုလိုတဲ့ချက်ကရွေးကောက်ပွဲရလက်ကိုပြတ်ပါစေဆိုရယ်ယူရချက်မဟုတ်ဘဲနဲ့တကယ်မတမာမှုတွေဖြစ်ပါတယ်ဆိုရယ်တိုင်ကြားချက်မျိုးအဲ့ဒါမျိုးဆိုကျွန်တော်လက်ခံတယ်ဒါကလေရွေးကောက်ခံရတဲ့သူတွေရောနိုင်ငံရေးပါတီတွေရောသူတို့ရဲ့ရပိုင်ခွင့်တစ်ခုဖြစ်ပါတယ်ဒါကတော့ဒီအခုလက်ရှိမှာကျွန်တော်အဲ့လိုမျိုးလုပ်ဖို့လေလုပ်တယ်ဒါပေမဲ့ရွေးကောက်ပွဲမှာကိုမကြိုက်တဲ့လူပါလာလို့ခုနလိုမျိုးအကြမ်းဖက်မဲ့တိုက်ခိုက်မယ်ဆိုတာကတော့ကျွန်တော်တို့ပြောမယ်ဆိုရင်ဒါဒီမိုကရေစီရခွင့်ပြုထားသောလုံထုံးလုံနည်းနဲ့လုပ်ပိုင်ခွင့်ကိုစော်ကားတာပဲဖြစ်ပါတယ်အဲ့တော့ဒါမျိုးကတော့ကျွန်တော်လက်မခံနိုင်ဘူး။ဘာကြောင့်လက်မခံနိုင်လဲဆိုခုနပြောသလိုပဲဟိုမေးရွေးကောက်ပွဲမှာပေးထားတဲ့သူတွေရဲ့စန္ဒာကိုစော်ကားတယ်တချိန်တည်းမှာလည်းကျွန်တော်တို့အရင်တော့ဖြစ်ခဲ့ကြတဲ့နိုင်ငံတော်လှုပ်ကြံမှုပေါ့နော်နိုင်ငံရေးကလှုပ်ကြံမှုတွေတိုင်းရင်းသားမှာလည်းဖရူမန်ရှာတို့ကျွန်တော်တို့ရှေ့မှာပဲဟိုဒါပြစ်ခတ်ထိတယ်နောက်တစ်ခါဒ တခြားသောသူတွေလည်းဖြစ်တယ်ဖြစ်လိုက်တိုင်းဖြစ်လိုက်တိုင်းနှစ်ဖက်ဆုံးရှုံးတာပါဘယ်သူပဲဖြစ်ဖြစ်ဟိုဘက်လည်းဆုံးရှုံးတယ်ဒီဘက်လည်းဆုံးရှုံးတယ်နောက်တစ်ခုကဘာလဲဆိုတော့နောက်ထပ်ပြိပခါကြီးထပ်ကြီးမအောင်ပို့ပြီးတော့အထင်မြင်လွဲမှားမှုတွေလက်မခံမှုတွေမဟုတ်တိမှု나ကြီးမှုတွေဖြစ်တဲ့အတွက်ကျွန်တော်တို့ကဒီတပ်ဖြတ်မှုတစ်ခုကနေဘာဖြစ်သွားလဲဆိုတော့နိုင်ငံရေးပါတီချင်းကြားထဲမှာမုန်တိမှုတန်တရားရှိမှုဖြစ်သွားနိုင်တယ်နောက်တစ်ခါလူမျိုးရေးတွေပါလာနိုင်တယ်အရင်တော့ဖြစ်ခဲ့သလိုဘာသာရေးမှိုင်းနေပါတယ်ကဝင်လာပြီးတော့ပို့ပြပြိပတ်ကပို့ကြီးသွားနိုင်တယ်ငကူအားမှကျွန်တော်တို့ယင်ထဲမှာရှိပြီးသားတူဟုတ်တူတန်စရာရှိနေတဲ့အရာတွေကခုနလိုအကွက်တွေကြောင့်ပို့ပြီးတော့ကြီးသွားနေချင်းပြိပတ်ကတားရရမ်းခက်သွားပါပြီကျွန်တော်တို့သွားချင်နေတဲ့ငိမ့်ညမ်းသွားဖြည့်ရှင်းမဲ့မြို့သားယင်ကြားစီလည်းပြောလို့ရမှာမဟုတ်ဘာကြောင့်လဲပြိပတ်ကပို့ပြီးတော့ကြီးလာတယ်နားမလည်မှုပိုများသွားတယ်လမ်းကြောင်းကပို့ပြီးတော့ဝေးသွားပါလိမ့်မယ်အဲ့တော့ဒီအရာတစ်ခုကိုကျွန်တော်တို့ပြောစေချင်တယ်နောက်တစ်ခုကတော့ကျွန်တော်ဒီအနာဂတ်ဟိုခုနကတော့ဆရာဆိုင်ညွန့်လေးပြောတာတော့တရားဥပဒေကတော့ဘယ်လိုရှိမလဲဆိုတာတော့မသိဘူးဆိုတဲ့အမျိုးပေါ့အမှန်တော့ကျွန်တော်တရားဥပဒေစိုးမှုကလည်းအရန်ရေးကြည့်တယ်ဗျဘာကြောင့်လဲဆိုတော့ကိုလှုပ်ချင်တိုင်းလှုပ်ပြီးတော့တရားဥပဒေအရင်မယူနိုင်လို့ရှိရင်လုံးမဲ့သူကိုနောက်တစ်ခါထပ်လှုပ်ဖို့အတွက်အားပေးနေသလိုပဲနော်မိတ္တာမျိုးလှုပ်လဲရတယ်ငါတို့ဘာမှဘယ်သူမှဖမ်းရမှာမဟုတ်ဘူးကျွန်တော်တို့တရားဥပဒေပေါ်မှာအားကိုးမှုညော့သွားတာဒီကြိမ်နဲ့တရားဥပဒေစိုးမှုလည်းဖြစ်သွားနိုင်တယ်တရားဥပဒေစိုးမှုမရှိလို့ရှိရင်နောက်ထပ်ဘယ်အစိုးရပဲတက်တဲ့ဒီကိစ္စအတွက်နေပြဿနာတက်နေမှာဖြစ်တယ်တရားဥပဒေစိုးမိုးရေးနဲ့တရားစီရင်မှုပိုင်းကမဖြစ်မနေဘူးရရှိအောင်လုပ်ဆောင်မယ်ဒါအုပ်ခိုင်မအောင်လုပ်ဖို့အတွက်နောက်ထပ်အစိုးရရဲ့အဓိကတာဝန်တည်ရလို့ကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဆရာမောင်ရောင်အောင်ရှင်ကိုကျွန်တော်ဖြည့်ပြီးမေးချင်တာကတော့လက်ရှိကျွန်တော်တို့ခုနဆွေးနွေးသွားတဲ့အထက်မှာတော့ကျွန်တော်ဒီနိုင်ငံရေးပြဿနာတွေကိုလက်နက်နဲ့ဖြေရှင်းနေဆိုတဲ့ကိစ္စမျိုးတွေပါတယ်ပေါ့ဆိုတော့ဒီလက်နက်ကင်နာသူချင်းချင်းကြားတဲ့ကပြဿနာတွေကနေပြီးတော့လက်နက်မကင်တဲ့ပါတီနိုင်ငံရေးလောကဒီလက်နက်မကင်ဝင်တဲ့နိုင်ငံရေးရှောက်နဲ့နိုင်ငံရေးလောကကိုပါဒီလက်နက်နဲ့ဖြည့်ရှင်းနေဆိုတော့ထိခိုက်မှုတွေရှိလာတယ်ပေါ့ဆိုတော့ကျွန်တော်တို့ဒီရုပ်ပောက်ဝင်တိုင်ငယ်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီတရားရုပ်ပါတီအရမျိုးကိုယ်စားလောင်းတွေဒီခံစီခံရမှုဖြစ်ပျက်တွေရှိတယ်ပေါ့ဆိုတော့ဒီလိုအခြေအနေအခုဆိုလို့ရှိရင်ဒါရုပ်ပောက်ပဲဒီတော့တော့လေဒီလုံခြံတက်တက်ခံရတဲ့ကိစ္စမျိုးတွေပေါ်လာတာပေါ့ဆိုတော့ဒီလိုမျိုးဒီလက်နက်မကင်တဲ့နိုင်ငံရေးဒီခင်းရင်းပေါ်မှာလက်နက်နဲ့လားထိလက်နက်နဲ့ထိခိုက်မှုတွေဒီလိုကြက်ဖက်မှုတွေရှိလာတာဒီနိုင်ငံနိုင်ငံရေးပေါ်မှာဘယ်လိုထိခိုက်မှု
တို့တရားမှုရှိနိုင်တယ်ဒါကိုဘယ်လိုကြော်လောက်မှုလိုအဲ့ဒါဆရာဒါလေးချက်ဖြစ်စနေပြီပေါ့အော်အဲ့ဒါကတော့ကျွန်တော်တို့တော်တော်များများပါလေအများအားလိုလိုပြောနေတဲ့စကားလုံးရှိပါတယ်ကျွန်တော်တို့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ရှင်းဖို့ပေါ့အဲ့ဒါအခြေခံပါပဲအခြေခံပါပဲအော်ဒီသို့တော်လည်းပဲဒီလိုပြောလိုက်တဲ့ဟာကပြောရတာတော့လွယ်တယ်ဗျဒါပေမဲ့နှစ်80လောက်ရှိနေပြီကျွန်တော်တို့မှတရားကအယိုးဆွဲနေပြီအော်ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနဲ့ရှင်းပါနိုင်ငံရေးနည်းနဲ့ရှင်းပါဆိုတော့ပေါ့လေနောက်တစ်ခုကပြောကြပါလေဟလာစစ်ဆိုတာနိုင်ငံရေးရဲ့အဆက်ပဲဆိုတော့ဒီလိုနဲ့ပြောတာတွေလည်းကျွန်တော်တို့ကိုကျုံးနေရတာပဲစကားလုံးအရပေါ့စကားလုံးအရတော့ဒါမှန်ရပါလေဒါတွေကလက်တွေ့မှာရှင်းနိုင်မှုလက်တွေ့မှာတရားကိုပြင်ရှင်းနိုင်မှုကတော့အရေးကြီးတယ်ပြောရလို့ရှင်တော့ကျွန်တော်လည်းမကြာခဏပြောပါတယ်ဟလာဟိုဒီအတူတကွပူပေါင်းဆောင်ရွက်မှာလူတွေကပူပေါင်းဆောင်ရွက်နိုင်မှဒီပြဿနာတွေကရှင်းနိုင်အခုကျွန်တော်တို့ကပြီးခဲ့တဲ့12ရက်နေ့ကပေါ့လေ12ရက်နေ့ကမြို့သားညီညွတ်ရေးအစိုးရအကောင့်တွေပေါ်ပြီးတော့အားလုံးဒီဒီမိုကရေစီဖက်ဒရယ်ပြည်တော်စုသွားကြလို့ဆိုပြီးတော့ပိတ်ခေါ်တယ်ပိတ်ခေါ်တာဒါပနာမပဲရှိပါသေးတယ်ပနာမပဲကျွန်တော်စပြီးတော့ဒီဟာပိတ်ခေါ်လိုက်တာပဲဒါရှိလာမဲ့ငါးနှစ်တာကာလတော့မှကျွန်တော်ဒီလိုနီးနဲ့သွားမှဖြစ်တော့မယ်လူမျိုးစုတွေတိုင်းရင်းသားမျိုးနွယ်စုတွေအားလုံးပူးပေါင်းပြီးတော့ဆောင်ရွက်မှဖြစ်တော့မယ်ဆိုတော့ဟိုမူကိုကျွန်တော်ဟိုဒါချလိုက်တဲ့သဘောပါပဲထောက်ခံပြီးတော့အကျိုးဆုံးကြတဲ့ဟိုအသင်းအဖွဲ့တွေရှိတယ်ပါတီတွေရှိတယ်ပေါ့လေတချို့လည်းဒါဟိုဟိုတတိနဲ့ကျိုးဆုံးကြတဲ့အားတွေလည်းကျွန်တော်တို့တွေ့ရပါတယ်ဘယ်လိုပဲဖြစ်ဖြစ်ပေါ့လေကျွန်တော်ဒါကိုဆက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့ဒါစူးစမ်းကြရမှာပါပဲအပြာလောင်ယုံကြည်မှုမတီဆောက်နိုင်သမျှတော့ဘယ်လိုမှကျွန်တော်တို့လိုချင်တဲ့ဒီငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးနဲ့လာဖက်ဒရယ်ရေးကဘယ်လိုမှမဖြစ်နိုင်ဘူးတိုင်းသာသိစည်းညီညွတ်ရေးလည်းမဖြစ်နိုင်ဘူးငြိမ်းချမ်းရေးလည်းမဖြစ်နိုင်ဘူးအဲ့တော့အပြာလာယုံကြည်မှုတီဆောက်ဖို့အတွက်ကအဓိကကြားတဲ့အချက်ကပါလဲဆိုတော့အပြာလာပူပေါင်းဆောင်ရွက်မှုပဲတော့ပြည့်စက်ပြီးတော့ဒီလိုအကြမ်းဖက်မှုတွေမဖြစ်အောင်ငြိမ်းချမ်းရေးရအောင်ကတော့သောသောကပြောလို့ပဲပူပေါင်းဆောင်ရွက်ပြီးတော့လုပ်ကြမှာပဲဒါကျွန်တော်တို့သွားခြင်းနဲ့အဲ့ဒါပြခြင်းနဲ့ပန်းနိုင်ဦးရောက်မှာလို့ပဲဒါရည်ဘူးရပဲဒီလောက်ပဲပြောခြင်းပါဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့အချိန်2မိနစ်လောက်ကျန်တော့ဆရာဆိုင်ညွှန်ရုံပဲကျွန်တော်မေးခွန်းလေးနောက်ဆုံးမေးခွန်းလေးမေးခြင်းပါတယ်ဆိုတော့ကျွန်တော်တို့ဒီဆရာတို့ကဒီတိုင်းသာ င်းအားစုတွေထဲမှာဒီလက်နက်ကင်ပြီးတော့မှဒီနိုင်ငံရေးရခွင့်ရေးကိုတောင်းဆိုတိုင်းသားတွေရခွင့်ရေးကိုတောင်းဆိုတာရှိတယ်။ကျွန်တော်တို့နိုင်ငံရေးမှာစနိုက်ပါဒီပါတီနိုင်ငံရေးအနေနဲ့ဒီလှုပ်ဆောင်ပြီးတော့တိုင်းသားတွေခွင့်ရေးကိုလှုပ်ဆောင်တဲ့အခြေအနေရှိတယ်ပေါ့။ဆိုတော့ဒီလိုအခြေအနေမျိုးမှာဆရာတို့အနေနဲ့ဒီလက်နက်မကင်ဘဲနဲ့လုပ်တဲ့ပါတီနိုင်ငံရေးသမားတွေတို့ကပါတီနိုင်ငံရေးအင်အားစုတွေတို့ကတိုင်းသားတွေဒီလိုမျိုးကြုံရတဲ့ပြဿနာတွေဘလို့အခက်အခဲတွေဖြစ်သွားခြင်းနဲ့ဒါတွေကိုဆရာတို့ဘလို့မျိုးဟိုဖြေရှင်းသွားဖို့လိုအပ်တယ်လေ။ဒါတွေဖြစ်ဒါတွေအထုတ်တွေ့နေပြပါအောင်ဗျာ
။ကျွန်တော်တို့ဟိုဆန္ဒနဲ့ဆန့်ကျင်တာပေါ့ဗျာ။အဲ့တော့ကျွန်တော်တို့ကလက်နက်ကင်ပြီးတော့ဒီလိုဆောင်ရွက်တဲ့ကိစ္စကိုမယုံကြည်လို့နိုင်ငံရေးပါတီဖွဲ့ပြီးတော့နိုင်ငံရေးကိစ္စကိုနိုင်ငံရေးနည်းနဲ့ရှင်းဖို့နော်။နိုင်ငံရေးနည်းနဲ့ဆောင်ရွက်ဖို့လုပ်ခဲ့တာပဲလေ။အဲ့ဆိုတော့တတ်နိုင်ဆုံးကျွန်တော်တို့ကတော့ခုပြည်တွင်းညီညာရေးကိစ္စတွေတော့လက်နက်ကင်ဒေါ်လာရေးအဖွဲ့တွေနဲ့ဟို NCA တို့လိုမျိုးပေါ့နော်အဲညီညာညီလာခံတို့လိုမျိုးစပြီးကျွန်တော်ထက်ထက်ဝင်လုပ်ကြပါပဲအဲ့ခုဖြစ်သွားတဲ့ဖြစ်ရတာတော့ပြောညံ့တာတော့ဗျာဒီခုနလိုမျိုး bargaining period မှာနော် constructive ပေါ့နော်ဒီလိုအကျုပ်တော့တည်ဆောက်နေတဲ့အချိန်ပါဒါကိုပြက်ပျက်စီးကြောင်းဟိုစနစ်တံပြီးရှို့တာပါပဲအဲ့စနစ်တံပြီးရှို့တာကိုတော့ကျွန်တော်တို့အားလုံးသဘောပေါက်ဖို့လုပ်တယ်ဒါကိုကြိုပြီးတော့လေကျွန်တော်တို့သွားဆက်ရှိတဲ့ခုနကလိုစီလုံးညီညွတ်တဲ့ကိစ္စတွေနော်ခုနကလိုကိုဆရာမောင်ကမောင်ရပြောလို့ပဲဖိတ်ခေါ်တာတွေပါဒီပေါ့နော်ပြည်စုံဆွေးနွေးဖို့လို့ပါလို့နော်အဲ့လိုမျိုးနိုင်ငံရေးနီးလမ်းကိုပဲကျွန်တော်တို့ဆက်သွားဖို့တော့ကြိုးစားဖို့လုပ်တယ်လို့တော့ကျွန်တော်အတူချုပ်ပြောချင်ပါတယ်ဟုတ်က
ဲ့ခင်ဗျဟုတ်ကဲ့ကျွန်တော်ဒီစနစ်ပွဲချိန်ကတော့ပြည့်သွားအတွက်ဒီမှာပဲကျွန်မဖြစ်ပါအဲ့တော့ပေါင်ဝင်ဆွေးနွေးပေးကြတဲ့ဆရာတော်မျိုးမင်းဆရာမောင်ရောင်အောင်ရှင်ဆရာဆိုင်ညွန့်နေတို့ကိုကျေးဇူးတင်ကြောင်းပြောလို့ပါတယ်ခင်ဗျအားလုံးပဲကျေးဇူးပါခင်ဗျ
အခုတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်အီရန်ဆိုရာရဲ့ဖျက်သိမ်းထားတဲ့စစ်တပ်နျူကလ িয়ার အစီအစဉ်နဲ့ဆက်နွယ်တဲ့သိပ္ပံပညာရှင်အသက်ခံရမှုရဲ့နောက်ွယ်ကစီစဉ်သူတွေကိုပြက်ပြက်သားသားပြစ်ဒဏ်ခတ်ဖို့အီရန်ဘာသာရေးကောင်းဆောင်အယာတိုလာအလီခါမီနီကစနေနေ့မှာပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့တောက်ချာနေ့ကသိပ္ပံပညာရှင်မော်ရှန်ဖက်ကရီဇာတဲ့တပ်ဖြတ်ခံရမှုအတွေ့အစ္စရေးကိုအပြစ်ဖို့ထားပါတယ်။အီရန်ဆိုရာရဲ့နျူကလ িয়ার အစီအစဉ်ပေါ်တင်မာမှုတွေကြားပြီးခဲ့တဲ့10နှစ်တုန်းကလည်းအီရန်သိပ္ပံပညာရှင်တွေကိုတပ်ဖြတ်တယ်လို့တန်တရားရှိခံထားရတဲ့အစ္စရေးဘက်ကတော့မှတ်ချက်ပေးပြောဆိုမှုမရှိသေးပါဘူး။ပြီးခဲ့တဲ့တောက်ချာနေ့တိုက်ခိုက်မှုကစစ်တပ်ပုံစံ6မြောက်တိုက်ခိုက်မှုဖြစ်တဲ့အသေးချာအကွက်ချစီစဉ်ထားတဲ့လက္ခဏာတွေတွေ့ရပါတယ်။အမေရိကန်စစ်ဌာနချုပ်ပန်တကွန်ကတော့ USS Nimitz လင်းတင်သင်းမော့ကိုအရှိအလဲပိုင်းကိုလွှတ်ထားကြောင်းစနေနေ့အစောပိုင်းမှာပြောပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုသစ်တွေတိုးလာတာကြောင့်သတင်းသုံးပတ်ကြားမလို့အဖဲအိမ်ပြင်မထွက်ရညွှန်ကြားချက်သစ်ထုတ်ပြန်ထားပြီးတနင်္လာနေ့မှာစတင်သက်ရောက်ပါတယ်။လော့စ်အိန်ဂျလိစ်မှာ COVID-19 ဖြစ်ပွားမှုကပြန်ညာနေ့စဉ် 4,500 နဲ့9ရက်ဆက်တိုက်ဖြစ်လာရင်တားမြစ်ကန့်သက်ချက်သစ်ထုတ်မယ်လို့အရင်ကတည်းကပြောဆိုထားတာမှာပြီးခဲ့တဲ့တောက်ကြနေ့က9ရက်ဆက်တိုက်ကူးစက်ဖြစ်ပွားမှုနှုန်းကတရက်ကိုပြန့်မြ 4,952 ဦးရှိခဲ့ပါတယ်။အခုညွှန်ကြားချက်သစ်အရတိုင်ထဲမှာနေသူတွေမဟုတ်ရင်အပြင်မှာရောအိမ်မှာပါစုဝေးခွင့်တားမြစ်ထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ရောဂါကာကွယ်ထိန်းချုပ်ရေးအတွက်အိမ်မှာနေဖို့နဲ့အတော်လာအပါအဝင်ကန့်သက်ထားတာတွေကိုအရင်ဒီလကုန်ကနေအခုမှတော့ရှေ့လဒီဇင်ဘာလလည်းအထိယောဂထိန်းချုပ်ရေးအစိုးရထိတ်ဆုံးကော်မတီကမနေ့ကထုတ်ပြန်လိုက်ပါတယ်။အိမ်မာနေဖို့ကန့်သက်ထားတဲ့အထက်မှာအဓိကအဖြစ်အများဆုံးရန်ကုန်တိုင်းကမြို့နယ်အများစုဖြစ်ပြီးအဓိကအဖြစ်အဖြစ်များခဲ့တဲ့ရခိုင်ပြည်နယ်နဲ့နောက်အဖြစ်များလာနေတဲ့မန္တလေး၊ပဲခူး၊ဧရာဝတီတိုင်းနဲ့မွန်ပြည်နယ်တို့ကမြို့ချုပ်အပါအဝင်မြို့စုစုပေါင်း84မြို့ပါဝင်ပြီးအလုံးနဲ့ကျန်းမာရေးကလွှဲရင်အပြင်းမထွက်ကြဖို့ညွှန်ကြားထားပါတယ်ရှင်။ VOE ရဲ့တင်းငွေနေမနေ့ခင်သတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကို VOE ရဲ့ website Facebook တို့မှာလည်းအချိန်မီနားဆင်ဖတ်ရှုနိုင်ကြပါတယ်။သောရရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအလုံးရှင်လန်းချမ်းမြေချပါစေရှင်။ VOA ကိုအပင်းနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပ
ါ This program has come to you from the Voice of America, Washington.